Çalıyor, çalar, kuzey çalkını. Ama dua desek o, panzuranla neyi? Fiyat ne mi o, doyun ne mi o, doyun neyi bu? Gidur o şey, mahani doya, sero fiyat, sero uzor dika, çoyo, hoçarom, ato, fiyaro.
Çin yadırla bu. Gördün ya Allah'ım ya. Yadırla iyi söyleyip yok ya. You go on living day by day without really living. Sitem ama en iyisi kanta dedi ya ben ya bak no. Day by day sıra. Tene bitene. Ne de aynı day. Go on living. Ne doğan ya. You go on living day by day without really living. Without really living, sir, will you do that? They get video watch you go on the door and no? But they only at that same block. You lose out, boom, and open and you go down the way, you go down. No? That are really living in the sunlight. No? So to speak, sir, that you're definitely, you're like that. No? You exist. You exist, rather. The data over exists with you. No? A best shame, but it ain't many. No? A day basis, you see. A thing I'm going to say that, or to me, which I pump you to tell you, need what I'm you hold out. You exist with you. No? A young sort of living through as a guy I did, no? The growth sort of buy up. No? Growth my government is living with people. No? And our body is a guy, but what's up? No? တပမစကားမဟုတ်ဘူးနော်ဘဝဆိုတာပါဠိစကားအဲပါဠိစကားဘဝရဲ့ root ဆိုတာသူ့ရဲ့စကားလုံးရဲ့အရင်းအမြစ်အဲဒီစကားလုံးရဲ့အရင်းအမြစ်ကဘာလို့ဆိုတော့ဘူးတဲ့နော်ပါဠိစကားမှာဘူးဟူလို့ဆိုတဲ့ root တွေရှိနော်ဒီစကားလုံးရဲ့အတိတ်တွေကတော်တော်များပါတယ်နော်အဲဒီအများကြီးတွေကတစ်ခုပြောမှဆိုရင်ဘူးဆိုတာ root ကိုပြောတာကြီးပွားခြင်းဆိုတဲ့အတိတ်တွေရှိတယ်ကြည်ဝါချင်းကိုဖြက်စီးတာကိုပါဠိစကားမှာဘူနခုလို့ခေါ်တယ်နော်မကြည်ဝါအောင်လုပ်တာတားစီးတာဖဲ့ပြီးဖြက်စီးတာဘူနခုလို့ခေါ်တာအဲကြောင့်ဘူဆိုတာကြည်ဝါချင်းပါနော်အဲ့တော့ဘဝဆိုတဲ့စကားလုံးကဒီဘူဆိုတဲ့စကားလုံးကဖြစ်လာတယ်နော်ဒီမှာတခြားတွေပဲရှိသေးတယ်ရှိချင်းဆိုတဲ့တွေပဲပါသေးတယ်နော်ဘဝတိဖြစ်ဤဆိုတာမျိုးဒီလိုသုံးထားလည်းရှိတယ်နော်ဟောတိဖြစ်ဤဆိုတာမျိုးသုံးထားလည်းရှိတယ်နော်ဆိုတော့သူ့ရဲ့နောက်တစ်ပြည်ကတော့ကြည်ဝါချင်းGrowth in leadership. Living implies a knowledge of all things that are about you. So living at the shinere is a guy and okuma, debila, kupawanji mashiri, alumbu, be there to a debila. Look, clear yoga, mula visabaro. I clear, nyanam yanam, jalam yanam, no? To ananta lemayanam. ခန္ဓာကိုယ်မှာလည်းပဲဒီမှာ sensation မရှိဘူး။ကျွေးရင်တော့သူစားနေတယ်ဆိုတော့အသက်တော့မသိဘူး။နော်။သူ့ကို living လို့ပြောလို့ရမှာ။များတော့နော်။အဲတော့ living implies a knowledge of all things that are about you within you. About them ပြီးသေးဘူးနော်။တောင်းချင်မှရှိတာကိုသိရလို့ပြီးသေးဘူး။ within you ဟိုအတွင်းမှာရှိတာကိုလည်းပဲသိမှဖြစ်မှာနော်။ and concern you.ကိုယ်နဲ့ပတ်သက်တာလေနော်ဆိုတော့ကိုယ်နဲ့ပတ်သက်တာလေကိုယ်အတွင်းမှာရှိတာလေကိုယ်ကောင်းချင်မှရှိတာလေကိုအစ်တင်ချင်ရသိမှတာအဲ့ဒီကအသိဉာဏ်ကိုစိတ်သက်ကိုတိုးတက်နေတယ်ရင့်ကျက်နေတယ်ကြီးပွားနေတယ်နော်မသိရင်မတိုးတက်နေဘူးကြီးပွားနေတယ်ဒါကြောင့်ဘဝကိုတကယ်အသက်ဝင်ပြီးတော့နေသွားခြင်းတဲ့သူလားတိပဋ္ဌာန်တရားအဆုံးမှဖြစ်တယ်နော်ဒါအရာကူမှပေါ့ပေါ့တင်တာသဘောထားလို့ဖြစ်ဘူးဟိုမြင်တိုင်းသိရမယ်ကြားတိုင်းလည်းသိနေရမယ်အနန္တရာတိုင်းစားတိုင်းတောက်တိုင်းတွေးခေါ်တိုင်းစဉ်းစားတိုင်းခံစားတိုင်းဒါတွေကလည်းနဲ့သိမှလားတနည်းရှာအသိဉာဏ်ကြီးတဲ့သူဖြစ်လာမယ်ဓမ္မဘဝအသက်ရှင်ရတဲ့ဒိဋ္ဌိရှိမယ်နော်ဒီတော့ကျုံတိုင်းကျုံတိုင်းအမြဲတမ်းပြောနေတဲ့စကားတွေကိုလူရင်းပြန်ကောက်လိုက်ရှိကောက်လို့ရှိရင်တခုပဲရတယ်နော်အမြဲတမ်းကျုံတိုင်းကျုံတိုင်းခေါ်နေတဲ့တရားတွေအားလုံးကိုကျဉ်းချုံပြီးတခွန်းနဲ့ကောက်လိုက်ရင်ဒီခေါင်းနဲ့ရတယ်နော်တတိမြေနေဘူးနော်တတိမြေမှာမနေရင်ဘဝအသေးပဲလုံးဝမရှိနိုင်ဘူးနော်တတိမြေမှာမနေရင်တကယ်အသိဉာဏ်ရှိရလို့မဖြစ်နိုင်ဘူးနော်အဲ့တော့အသိဉာဏ်ဆိုတာမှာအရေးအကြီးဆုံးဟာကိုယ့်အကြောင်းကိုသိတာ ကိုယ်စိတ်အကြောင်းကိုသိတာကိုယ်စိတ်ထဲမှာခံစားရတာသိတာကိုယ်အကြောင်းကိုမသိဘဲနဲ့ပြင်ပကတရားယုတ်သူတွေအကြောင်းဘယ်လောက်သိသည်အဲ့လိုအသိဉာဏ်ရှိတဲ့လူလို့ပြောလို့မရဘူးအဲ့လိုကဘဝအသိဉာဏ်ရှိရှိလည်းနေလို့မရဘူးနော်အခုခေတ်လူတွေမှာ knowledge တွေအင်မတန်များကြတယ်ပြင်ပဘဟုတုကအင်မတန်များတယ်နော်ဒါပေမဲ့ကိုယ်အကြောင်းကိုသိတာတော့နေနေနေနေသွားတယ်နော်အချိန်လည်းမပေးကြအောင်ဒီချက်မလေးလာကြနော်အဲ့တော့ဒီလူတွေကတကယ်ပညာရှိတဲ့လူလို့ပြောလို့မရဘူး။ဟိုးရှိခိကအခုခေတ်လိုသိပ္ပံပညာတွေဘာလို့မတူတက်တဲ့ခိက။ဘဝကျင့်အကြောင်းကိုသိမသိဘူးနော်။ဒါပေမဲ့ကိုယ်စိတ်အကြောင်းကိုတော့ကောင်းကောင်းသိတယ်နော်။ဥမာဖျားချက်ကအခုခေတ်လိုရေဒီယိုတွေတယ်လီဗီရှင်းတွေယူတူတွေဘာတွေလေမြန်နေဘာမှမရှိဘူးနော်။ဒါပေမဲ့အဲ့ဒီခိကမြတ်စွာဘုရားရဲ့တပည့်တော်ကတည်းကစိတ်အကြောင်းခန္ဓာအကြောင်းတော့ကောင်းကောင်းသိတယ်နော်။ဒါကြောင့်အင်မတန်ဉာဏ်ပညာကြီးတဲ့လူဘဝကိုအင်မတန်အသေးသေးရှိရှိနေသွားတဲ့လူတွေဖြစ်တာ။စိတ်လည်းအင်ချမ်းသာလူဖြစ်တယ်။ဒါကြောင့်ပဝန်းကျင် knowledge တစ်ခုလည်းနဲ့အသိဉာဏ်ကြီးတဲ့လူမဖြစ်နိုင်ဘူး။စိတ်ချမ်းသာလူလည်းမဖြစ်နိုင်ဘူးနော်။ The happiest man is he who brings forth the highest and the best in him. စိတ်အချမ်းသာဆုံးလူကဘယ်လိုလဲဆိုတော့ The happiest man is he who brings forth the ဖြစ်ပေါ်လာလို့နော်အကောင့်ထဲပေါ်လိုက်တာ the highest and the best in him ကိုမှရှိတဲ့အရေးချင်းတွေနော်ကိုမှရှိတဲ့အရေးချင်းတွေကိုအမြင့်မားဆုံးအကောင်းဆုံးဖြစ်ပေါ်လာအောင်လုပ်နိုင်တဲ့လူဟာအပြည့်စုံလူပဲတဲ့နော်ဒီစီဥစ္စာအများဆုံးရတဲ့လူဟာအပြည့်စုံလူမဟုတ်နိုင်ဘူးနော်ယာတုအစင်တန်းတွေအမြင့်ဆုံးရောက်တဲ့လူဟာအပြည့်စုံစိတ်ချမ်းသာဆုံးလူဖြစ်နိုင်ဘူးနော်ဘယ်လိုလူကအပြောဆုံးလူစိတ်ချမ်းသာဆုံးလူဖြစ်မလဲဆိုတော့ကိုယ်မှရှိတဲ့အရေးချင်းတွေကိုအမြင့်အမားဆုံးအကောင်းဆုံးဖြစ်အောင်ထွက်ပေါ်လာအောင်လေ့ကျင့်ပြုစုပြုထောင်ပွားများအားထုတ်နေတဲ့လူဟာစိတ်ချမ်းသာဆုံးလူဖြစ်မယ်။အဲတော့လူတိုင်းဟာဘာကိုရှာနေကြလဲလို့မေးရင်စိတ်ချမ်းသာမှုရှာနေကြတာ။ဘယ်လိုနည်းနဲ့များစိတ်ချမ်းသာမှုရမယ်လို့ထင်ကြတယ်လဲ။ညာတော့အဖြစ်ပေါင်းဝင်ကျင်အတန်းကဟိုကိုကောင်းလေးကိုထည့်ပေးတဲ့အယူဆကဘာလဲဆိုတော့သူများထက်ဘိုးဘလအစင်တန်းညင်းနေနေလို့ရှိရင်စိတ်ချမ်းသာပတ်စံများများရှိရင်စိတ်ချမ်းသာမယ်။ယာလူတွေအငြင်းကြီးရလို့ရှိရင်စိတ်ချမ်းသာမယ်လို့ထင်တယ်နော်။တကယ်လက်တွေ့အကဲခတ်ကြည့်ကြမယ်။ဒီကျေစာအများဆုံးရှိတဲ့လူကစိတ်ချမ်းသာဆုံးလူဟုတ်ရဲ့လား။ဟင်တချို့ကိစ္စတွေမှာလည်းဒီကျေစာအများဆုံးရှိတဲ့လူကစိတ်အစင်းရဲဆုံးလူဖြစ်နေတာသိရတယ်။ဟင်တချို့ကိစ္စတွေမှာအကြောကြားဆုံးလူကစိတ်အစင်းရဲဆုံးလူဖြစ်နေတာသိရတယ်နော်။ဒါဒီဘုံဘဝငယ်တဲ့ဘာဂိုဖီစီဖတ်တယ်ဝန်နာပါတယ်လူတွေရဲ့ဘဝဖြစ်ရအမှန်တွေကိုတချို့သူအနည်းပါးမှနေတဲ့မိတ်ဆွေတွေကပြန်ရေးတာရှိတယ်တချို့ကျတော့လည်းသူတို့ကိုယ်တိုင်ပြန်ရေးတာရှိတယ်နော်အဲ့ဒီမှာဟိုပညာဉာဏ်လေးနဲ့နော်ထင်းထင်းသင်းသင်းစစ်စစ်ဉာဏ်နေပြီးတော့ဟိုဘဝကိုအဲ့လိုအလေးတရှိရှိနေသွားတဲ့လူကစိတ်ပူချမ်းသာတာတွေ့ရတယ်နော်ဒီရှိဥစ္စာအပြောပါဂုံပကာသနာတွေအများကြီးနေသွားတဲ့လူကစိတ်မချမ်းသာတာပဲတွေ့ရတယ်။ဥပမာရိုးရိုးတခုဆိုတော့အေးလေးလေးနဲ့နဲ့ဥပမာတော့မဟုတ်ပါဘူးလူတယောက်ကြောင်းပေါ့နော်။အဲတော့သူကကြားမှုတဲ့အဆိုတော်တယောက် Elvis Presley ဆိုတာ။သူ့အကြောင်းကိုဘုံဘုံကပြောနေတာတခြားမဟုတ်ဘူး။ငငယ်လုံးကသူ့တခြင်းတွေကိုတော်တော်ကြိုက်ခဲ့တယ်။အခုလည်းပဲတခါသေးသူ့တခြင်းကြားတဲ့အခါပြန်ပြောငါးဆိုင်ပြောထောင်မိတယ်။ငငယ်လုံးကကြိုက်ခဲ့တာလေးဆိုတာအရှင်ကရှိသေးတာပေါ့နော်။ဒါပေမဲ့သူ့ဘဝအကြောင်းကိုဖတ်ရတာကြားတယ်တော်တော်စိတ်မကောင်းနေတာ။သူကသူများကိုပြောရှင်းအောင်တော်တော်ကြိုးစားခဲ့တဲ့တုန်းကသူကိုယ်တိုင်တော့မပြောပါဘူး။သူ့မှာအနားမှာဟိုအချမ်းရံဒီတပည့်တွေအလုပ်ကြီးတွေအများကြီးရှိတယ်နော်။ဒါပေမဲ့မိတ်ဆွေကောင်တရားမှမရှိဘူး။နောက်ဆုံးသူဘယ်လိုတည်သွားလဲ။မွေးစီဝါလုံးပတ်တည်သွားတာနော်။ဒါတော့ပြဿနာချမ်းသာဆုံးလူနော်။အကျော်ကြားဆုံးလူပြောတခြားလူတွေနိုင်ငံကောင်းဆောင်တယောက်ကြောင်းပြောမစင်မကြဘူးလို့ရှိရင်ရှိတယ်။သူ့ကြောင်းပြဲမကြဘူးလို့သိမရှိဘူး။နော်။ပြီးတော့လူချစ်လူခင်တွေတော်တော်များပါတယ်။နော်။သူ့အမူအရာတွေဘာတွေဆိုအယုတ်ကြီးရဆိုတော်တော်လေးချစ်စရာခင်စရာကောင်းပါတယ်နော်။ဒါပေမဲ့သူ့မှာတကယ်မိတ်ဆွေကောင်းမရှိဘူး။သူတကယ်စိတ်မချမ်းသာဘူး။အဲတော့ကိုကိုကိုစိတ်ချမ်းသာဆုံးဖြစ်အောင်လုပ်ချင်တယ်ဆိုရင်ကို့မှာကောင်းတဲ့အရေးချင်းတွေအများကြီးရှိတယ်။အဲဒီထွက်လာအောင်လုပ်ဖို့ပါနော်။အဲတော့ကို့မှာကောင်းတဲ့အရေးချင်းတွေဘလောက်များသလဲလို့စနာကြည့်အခုပညာသင်နေတာလည်းပဲအရေးချင်းတစ်ခုပဲနော်ပစ္စည်းတစ်ခုကိုဖျောက်လို့ပြနေတာလည်းပဲအရေးချင်းတစ်ခုပဲအခုဒီမှာလမ်းနေလို့နော်ဒ ဒါပညာရှင်တွေလုပ်ပေးနေတာပဲနော်။ဉာဏ်ဉာဏ်လုပ်ပေးနေတာ။ဒါသူ့အချင်းတစ်ခုပဲနော်။အဲ့တော့ဘယ်လိုအချင်းဖြစ်ဖြစ်ကိုယ့်အချင်းကိုထုတ်ရလို့ရှိရင်သူကရှင်းတတ်မှုနည်းနည်းတော့ရတယ်နော်။ဒါပေမဲ့ဒါဟာလူတစ်ယောက်မှာရှိတဲ့အမြင့်မားဆုံးအချင်းလား။ဟုတ်တယ်နော်ဒီအချင်းနဲ့အလုပ်လုပ်လို့သူ့ပြစာဝန်ကြီးအဆင်ပြေတယ်ကိုသူ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအတွက်အသုံးဝင်မဲ့အဆင်ပြေမဲ့လမ်းလို့တရားလို့စိုက်လို့လုပ်ပြရတဲ့အကြောင်းစိတ်ထဲမှာဉာဏ်မှုရနော်အဲ့တော့အချိန်မှသူလာကြည့်လို့ရှိရင်တော့မှဒီလားဟာငါလုပ်သွားတာလို့သူပြောလိုက်ရရင်သူတော့ဂုန်းကြီးမှာနော်စိတ်အများကြီးချမ်းသာတော့အဲ့လိုပဲတချို့ဆရာဝန်ကြီးတွေကစေဝါတွေဟာဒီအများကြီးခင်ပေးခဲ့လူသားတွေအကျိုးရှိမဲ့ကိစ္စအဲ့ဒီတော့ငံကုန်ကြီးတယ်အမှန်တမ်းစိတ်ချမ်းသာတယ်နော်အဲ့တော့လူဟာမိမိအကျိုးအများအကျိုးကိုများများဆောင်ရွက်ရတယ်လေစိတ်ပူချမ်းသာတယ်ဖြစ်တယ်နော်ဒါသဘာဝတစ်ခုပဲနော်သို့တော့လူမှတလောက်တွေမကဘူးနော်ပစ္စည်းရတယ်ကိုလောက်တတ်တဲ့ရည်ချင်းတွေမကဘူးနော်တခြားရည်ချင်းတွေအများကြီးရှိသေးတယ်အဲ့တခြားရည်ချင်းတွေမှာအမြင့်မားဆုံးဟာတရားပဲနော်အဲ့တော့ကိုချင်းစာနေတာလူရည်ချင်းဘလောက်ကိုကျင်းစာနေမယ်ကိုကိုစဉ်းစားကြည့်တော့အမြဲတမ်းကိုကိုကိုပြန်မေးပါငါအတက်နေဆုံးကိုကျင်းစာမယ်ဒီတစ်ခုလက်ကင်ထားကြည့်လူပြောက်ကိုမြင်နေတဲ့ပြန်နဲ့ငါကိုကျင်းစာတော့မယ်ဟိုငါ့ကိုဟိုအေးအေးစီစီလေးလေးစားစားတမိုးထားပြီးတော့ပြောမယ်ဆိုမယ်ချက်စားမယ်ဆိုရင်ငါကြိုက်တယ်ဟုတ်ထို့သူပဲငါကိုကျင်းစာလိုက်တယ်သူ့ကိုငါအေးအေးစီစီပြောမယ်ဒေါသနဲ့မပြောဘူးနော်အေးအေးစီစီပြောမယ်ကိုကျင်းစာတော့ပြောမယ်လေးလေးစားစားလေးသူ့ကိုငါပြောလိုက်မယ်ဆိုတဲ့စိတ်နဲ့ပြောကြည့်ဆက်ဆံရေးအများကြီးအဆင်ပြေတာနော်ဒီဆက်ဆံရေးတဲ့မှာကိုပဲကိုယ့်ရဲ့စိတ်သဘောထားအစ်တမြင့်မြတ်တဲ့စိတ်သဘောထားဖြစ်လာတယ်နော်အမှန်တော့ကိုကျင်းစာလိုက်တယ်ဆိုတဲ့သူကတော်တော်မြင့်မြတ်သွားပြီနော်ဒါပစ္စည်းတစ်ခုလူပြောက်ကိုပေးတာမဟုတ်ဘူးနော်လူပြောက်ကိုပစ္စည်းတစ်ခုပေးတာ ਨੇ အဲ့ဒီလူပြောက်ကိုလေးလေးစားစားဆက်ဆံတာ ਨੇ ဟာအမှန်တန်กว่าလေးလေးစားစားဆက်ဆံလိုက်တာဘာကိုပေးတာလဲဆိုတော့ကိုယ့်ရဲ့အကောင်းဆုံးကိုသူ့ကိုပေးလိုက်တာကိုယ့်ကိုပေးလိုက်တာနော်relationship တခုမှာဆက်ဆံရေးတခုမှာမိမိကိုယ်ကိုပေးလိုက်တာပဲအဲ့ဒါတစ်ချက်လေးလေးနဲ့စဉ်းစားကြည့်ပါနော်ဒီဒေတယ်ကိုမြင်နိုင်သလားလူပြောက်ကိုကိုရင်းစားပြီးတော့လေးလေးစားစားဆက်ဆံလိုက်တာဟာမိမိကိုယ်ကိုပေးလိုက်ခြင်းပဲဒီချက်ကိုကိုပေးနိုင်အောင်ပါပေးနိုင်တော့ဘူးနော်ဘလောက်မြင့်မြတ်သွားလဲဆိုတာလည်းကြည့်ပါနော်ဆက်ဆံရေးမှာမိမိကိုယ်ကိုပေးနေရတယ်ဆိုတာကိုသဘောပေါက်သိကျင်းတယ်။အဲတော့ကိုကျင်းစားတဲ့စိတ်နဲ့ဆက်ဆံလိုက်ပြီဆိုရင်အလိုလျောက်တိလာမြင်သွားပြီ။နော်။တချို့ကဟိုတူတူဟာတက်တက်ရင်နှောဘွားကျရင်ဘယ်လိုဒုက္ခရောက်မလဲ။နော်။ဒါလို၆နှမ်းလိုက်လို့ရှိရင်ကြောက်ပြီးတော့မလုပ်ပြစ်ကြဘူး။နော်။ကောင်းတော့ကောင်းပါတယ်မလုပ်ပြစ်ကြတော့ကောင်းတယ်နော်။ဒါပေမဲ့ကိုပြန်ပြီးတော့ဒုက္ခရောက်မယ်ဆိုတာကိုကြောက်ပြီးတော့မလုပ်ကြနဲ့။နော်။သူ့ကိုကိုကျင်းစားပြီးတော့သူကလည်းငါ့လိုလူသားတစ်ယောက်ပဲ။နော်။ตุ้มมาที่ไข่มาเนี่ยนามาโอ้ตูแจกนี่ลืมหมดแม้ไล่สัมพันธ์ဖြစ်တော့လည်းပဲဒီလက်သက်တွေမှာကြောက်တာပဲเนาะငါလည်းပဲတွေမှာကြောက်တာဆိုတော့ငါ့ကိုထိခိုက်အောင်လို့လောက်တာကိုငါမแจกဘူးတကြောင်ငါသူ့ကိုထိခိုက်အောင်မလုပ်ဘူးဆိုတော့ကိုချင်းစားတဲ့စိတ်နဲ့မလုပ်ပဲနေတာကကိုမြင့်မြတ်တယ်เนาะကြောက်ပြီးတော့မလုပ်ပဲနေတာနဲ့ဆိုရင်ကိုချင်းစားတဲ့စိတ်နဲ့မလုပ်ပဲနေတာကကိုတော့မြင့်မြတ်တယ်เนาะဆိုသူပဲတခြားတခြားဒီကလည်းတခုချင်းစဉ်းစားကြည့်เนาะကိုကျင်းစာတရားတစ်ခုကိုလက်ကင်ထားမယ်ဆိုရင်ကိုပဲအင်မတန်မြင့်မြတ်တဲ့သူဖြစ်နေပြီ။နော်။ဒီလောက်အခက်ကြီးမဟုတ်ဘူးနော်။အဲ့တော့တခြားလည်းပဲမေတ္တာကရုဏာနဲ့ဆက်ဆံမယ်ဆိုတော့ဒါလည်းတူတူပါပဲ။ကိုယ့်ကိုယ်တူတူပါမေတ္တာထားတာကိုသိလို့ကျင်တာပဲ။နော်။အဲ့တော့သူတစ်ပါးကိုလည်းပဲကိုကမေတ္တာနဲ့မေတ္တာဆိုတာတောင်းဆိုနေတာကိုပြောတာ။ဒီအကြောင်းကိုကိုဒီနေ့ကတစ်ခေါက်နည်းနည်းကြည်ကြေးလေးပြောခဲ့ပြီ။ဒီနေ့တော့အဲ့လောက်အကြေကြီးပြောဖို့ရအချိန်မပေးနိုင်ဘူးနော်။နောက်တစ်ခေါက်ကြည့်ရင်တော့ပြောမှာအဲ့တော့လူတိုင်းကမေတ္တာလိုချင်ရှိတယ်မိဘစေမေတ္တာလိုချင်တယ်ပေါင်းချင်တန်းဝင်းစေမေတ္တာလိုချင်တယ်နော်မေတ္တာများများရလို့ရှိရင်စိတ်ပူအေးချမ်းတယ်အဲ့တော့ security ဆိုတာကတကယ်တော့မေတ္တာနဲ့မှပဲရတယ်နော်စိတ်ထဲမှာလုံခြုံတယ်အေးချမ်းတယ်စိတ်ချတယ်ဘေးအန္တရာယ်ကင်းတယ်ဆိုတဲ့စိတ်မျိုးဖြစ်နေတာဟာမေတ္တာနဲ့မှပဲဖြစ်နေတယ်ပစ္စည်းဥစ္စာတွေအများကြီးရှိတဲ့လူကအိမ်ကိုတေချာတခါလေ concrete တွေနဲ့ဆောက်မယ်တန်တကားကြီးတွေတတ်မယ်တော့ခတ်မယ်အင်ကိုတခါလေပတ်ဝန်းကျင်မှာဥဒ္ဒန်းကြီးတွေခတ်ထားမယ်အိမ်ထဲမှာအဆောက်တွေထားမယ်ဖြိုးကြီးတွေထားမယ်လုံချုံပြီလားဆိုတော့ဒီလုံချုံနေနေနော်သူ့မှာ insecurity ရရှိသေးတာပဲနော်အကယ်၍မြေတားလာထားနေမှဆိုရင်အများကြီး security ဖြစ်တယ်ဟိုကိုကိုတိုင်ကတကယ်လက်လိုက်လက်လက်မြေတားစိတ်ထားနိုင်ပြီဆိုရင်ကိုမြေတားကြောင့်ဘယ်သူ့စိတ်ထဲမှာတော်တော်ကို secure ဖြစ်လာတယ် insecurity ဆိုတဲ့စိတ်ခံမလုံးယုံတဲ့သဘောစိတ်မချတဲ့သဘောစိတ်မအေးတဲ့သဘောဟာအမှန်တော့မေတ္တာကင်းမဲ့လို့ဖြစ်တာအဲ့လူတွေမေတ္တာကင်းမဲ့လေလေ insecurity ရပုံများလေလို့ပဲကိုယ်ကိုယ်တိုင်ကသူတစ်ပါးကိုမချစ်တတ်မခင်တတ်မယုံတတ်တဲ့လူဟာသူတစ်ပါးလည်းကိုယ့်ကိုချစ်လိမ့်မယ်ခင်လိမ့်မယ်လို့သူမယုံဘူးဒီကမှသူမယုံစိတ်မချဘူးဆိုတော့တကယ် security ဆိုတာကပစ္စည်းဥစ္စာမှမရှိဘူးနော်မြစ်တံမှမရှိဘူးသူတို့ကဘယ်လိုငါလည်းဒီတိုင်းပါလဲနော်အဲ့တော့ပြီးတော့ရိုးရိုးတက်တက်ဆက်ဆက်နော်ကိုယ့်ကိုလူတယောက်ကတကယ်ကိုလိမ့်နာညာလာဆန်လို့တာမပါဘဲနဲ့အယိုးသားဆုံးအပွင့်လုံးဆက်အစင်းဆုံးအပွင့်လင်းဆုံးဆက်ဆံမယ်ဆိုရင်စိတ်ထမှာမနဲ့နေပါလေ။အင်တာအီဂျန်နော်။အဲ့တော့ရိုးရိုးသားသားပွန့်ပွန့်လင်းလင်းဆက်ဆံတာဟာစိတ်ကိုအေးချမ်းစေတယ်နော်။ကျင့်မှုကြည်လင်မှုအများကြီးရတယ်။လူပြောတဲ့စကားပြောတဲ့ခါမှာ "तू ငါ့ကိုလိမ့်နေတာလား"အဲ့လိုတွေးနေရပြီဆိုရင်မနဲ့နေပါလေ။စိတ်ထားအားမရှိတော့နော်။ကျင့်မှုအေးချမ်းမှုမရတော့နော်။အဲ့တော့ပရိယေမတုံ့ပြန်နဲ့ရိုးရိုးသားသားပြုမှုရင်းဆက်ဆံတာဟာလူပြတ်ကိုကိုကပေးနိုင်တဲ့အကောင်းဆုံးအရာတစ်ခုဖြစ်ပြန်တယ်နော်အဲ့တော့ငါတို့ကအကောင်းဆုံးတစ်ခုပေးမယ်ဆိုရင်ဘာပေးရမလဲပစ္စည်းပေးမလားသို့မဟုတ်ရိုးသားဝင်လင်းတဲ့ဆက်ဆံရေးကိုပေးမှာလားစဉ်းစားဖို့တိနော်အဲ့တော့ဒါရီယာလူတွေမှာရှိတဲ့အကောင်းဆုံးအရာတွေပဲနော်ဒီချက်ကိုသင်သက်လို့ရှိရင်တည်ငြိမ်အေဂျင်နစီအဲ့တော့ဒီမှာမျိုးစည်းအနေနဲ့ရှိပြီးသားနော်လေ့ကျင့်ရမယ်ပြည့်စုံပြည့်ထောင်မှာနော်မရှိသေးတာကိုရှိအောင်လုပ်တာမဟုတ်ဘူးရှိပြီးသားကိုအားကောင်းအောင်လေ့ကျင့်ပြည့်စုံပြည့်ထောင်မှာနော်အဲ့တော့တမာတိကောင်းအောင်ကျူစားပြီးပေါင်းများပဲနေသွားမယ်တတိကောင်းအောင်ကျူစားပေါင်းများပဲနေသွားမယ်ဆိုတော့အဲ့တော့တမာတိကောင်းလိုက်ရင်ကိုပဲစိတ်ကအတိတ်အနာဂတ်ကိုတွေးတာအတန်းနေသွားပြီးတော့အတန်းကြည့်နေကြတယ်တတိကောင်းလာလို့ရှိရင်လို့ကြားနေပြီးတော့အရာရာတိုင်းကိုပို့ပြီးတော့သိလာတယ်တမာရီကတည်ငြိမ်မှုကိုဦးစားပေးတယ်။သတိကသိမှုကိုဦးစားပေးတယ်။ဒီနှစ်ခုတွဲပြီးတော့နေတာပဲ။ဒီနှစ်ခုကတကယ်လုံးလုံးကြီးခွာပြီးတော့ဘယ်လိုမှမရအောင်။သတိကောင်းလာရင်တမာရီလည်းကောင်းလာတယ်။နော်။တမာရီကောင်းလာရင်လည်းသတိနဲ့ကောင်းလာတယ်။သို့တော့တမာရီတက်တက်ကတော့လွန်သွားနိုင်တယ်။နော်။တမာရီတက်တက်လွန်သွားပြီးတော့သတိအင်မတန်အားနည်းသွားတာမျိုးဖြစ်နိုင်တယ်။နော်။လုံးလုံးတော့ကျင်းမသွားနိုင်ဘူး။အဘိဓမ္မာတိချက်လေးလာကြည့်စိတ်တွေသူချပြန်ကြည့်လို့ရှိရင်တတိကောင်းတမာတိကောင်းနဲ့တတိပါနေတာတွေ့ရတယ်။နော်ကုသိုလ်စိတ်ဖြစ်တဲ့တမာတိနဲ့ရှင်တဲ့စိတ်တွေမှာတတိကလည်းပါနေတာတွေ့ရတယ်။အဲဒါဆိုမောဟဖြစ်နေတဲ့ကုသိုလ်စိတ်ကဖြစ်ကုန်မဖြစ်နေဘူး။နော်အဲတော့တတိနဲ့တမာတိဟာသဘာဝချင်းအင်တန်နီးဆက်တယ်၊တွဲပြီးတော့နေတာများတယ်။တစ်ခါလေတမာတိအားကောင်းတယ်၊တစ်ခါလေတမာတိလျော့သွားတယ်၊တစ်ခါလေတတိအားကောင်းတယ်၊တစ်ခါလေတတိကလျော့သွားတာလည်းရှိတယ်။နော်အဲတော့တတိတမာတိကောင်းလို့ဉာဏ်ပညာကြီးလာတဲ့လူဟာသူကပို့ပြီးတော့သိနိုင်တယ်၊မြင်နိုင်တယ်၊ခံစားနိုင်တယ်နော်ကိုယ်စိတ်ထဲမှာဖြစ်တာကိုလည်းကိုယ့်အကူပြန်ကြည့်လို့ရှိရင်ပူပြီးတော့သိတယ်ပူပြီးတော့မြင်တယ်ပူပြီးတော့ခံစားလို့ရတယ်အဲ့တော့ကိုယ့်ကိုယ်ကိုပူပြီးတော့သိရလေလေသူတစ်ပါးကိုလည်းပူပြီးတော့ကိုရင်းစာနိုင်လေလေဖြစ်လာနော်ကိုယ့်ကိုယ်တိုင်မေတ္တာဘလောက်ငတ်တယ်လဲဆိုတာသိလို့ရှိရင်သူတစ်ပါးဘလောက်မေတ္တာငတ်တယ်ဆိုလည်းသိတယ်နော်အဲ့တော့ပေးခြင်းပဲနော် sensitivity ပူကောင်းလာတဲ့အတွက်ကြောင့်သူတစ်ပါးထိခိုက်သွားမှနင့်နံသွားမှမလုပ်ချင်ဘူးနော်ကိုယ့်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဒါဘာဝတရားတွေကိုရှုမှတ်ဖို့မြင်ရင်ပိုတိလာတဲ့ခါမှာတခါတလေသူများခန္ဓာမှာဖြစ်နေတာသူများစိတ်မှာဖြစ်နေတာကိုမှန်းကြည့်လိုက်ရင်လည်းတော်တော်များများသိလာတယ်နော်တော်တော်ကိုနည်းနည်းတစ်စားသိလာတယ်အဲ့တော့သူများဒုက္ခရောက်နေတာကိုမြင်တဲ့ခါမှာတခါလေကိုယ်စိတ်နဲ့သူ့ကိုကျူးလို့ကြည့်တဲ့ခါမှာနော်ကိုယ်ဒုက္ခရောက်တယ်လို့ပဲခံစားရတယ်နော်သူ့လောက်တော့ရကင်းလုံးကြီးတော့ချက်လိုက်ဖမ်းရတော့မဖြစ်နိုင်ဘူးဆိုတော့နော်ဒါပေမဲ့တော်တော်များများတိုက်တာဖြစ်ဘူးသူများစိတ်ထဲမှာဘယ်လိုခံစားရမလဲဆိုတော့သူသိတယ်နော်သူကိုယ်တိုင်ခံစားရရလို့ပါပဲနော်အဲ့လိုဖြစ်သွားတာဒါကြောင့်သူ့မှာငါသူတစ်ပါးဆိုတဲ့ခွဲခြားမှုအဖြစ်ဖြစ်နေသွားတယ်နော်အတ္တဆွဲကြည့်ကြည့်နဲ့ငါသူဆိုတဲ့ခွဲခြားမှုနေသွားပြီသူနဲ့ငါနဲ့ဆိုတဲ့အားလုံးဟာဟိုဆက်ဆက်မှုပိုရှိလာတယ်နော်တကယ်တော့လူတွေအားလုံးဟာဆက်ဆက်နေတာပါ feeling ကြီးတစ်ခုထဲမှာပဲနေတာပါနော်ဒီတယောက်စိတ်ဆင်းရဲနောက်တစ်ယောက်ကအနည်းနဲ့များတော့စိတ်ဆင်းရဲမှုဖြစ်သွားတာကိုယ်စိတ်ချမ်းသာရင်ဒီများလည်းပဲအနည်းနဲ့များတော့စိတ်ချမ်းသာသွားတာပဲ။အဲ့တော့အဲ့လိုတတိယမာရီကောင်းလာတဲ့လူကငါတယောက်တည်းစိတ်ချမ်းသာအောင်နေမယ်ဆိုတဲ့စိတ်မျိုးသူမထားတော့ဘူး။နော်။ငါစိတ်ချမ်းသာဖို့ဟာသူများလည်းစိတ်ချမ်းသာမှဖြစ်မယ်ဆိုတာကိုသူသဘောပေါက်တာ။နော်။တကယ်တတိထားကြည့်ရင်လက်တွေ့မှာအဲ့တိုင်းဖြစ်နေတာကိုသိရတယ်။ဥမာအနည်းဆုံးဆိုရင်ကွန်ပျူတာစုထဲမှာတယောက်စိတ်ဆင်းရဲနေတယ်နော်။နော်။အလုံးပဲအနည်းနဲ့များတော့စိတ်ဆင်းရဲသွားတာ။နော်။ဒါပေမဲ့ဒေါသကြီးကြီးနဲ့မာနကြီးကြီးနဲ့တင်းထားတာသမားအဖြစ်ပြောရမစင်ပေါ့နော်သမန်လူတွေကမလျှော့ဘူးနော်ဒေါသကြီးကြီးနဲ့မာနကြီးကြီးနဲ့ပြင်းထားပေါ့ တက်တာစိတ်ထမှာလည်းလေကတိကောက်ဖြစ်နေအောင်တမင်းတကာကိုလုံးမိတဲ့တာရှိတယ်နော်အနံ့ယူထားတာဖိနှိပ်ထားတာချုပ်ချယ်ထားတာတွေဟာရှိနေတယ်နော်အဲ့ဒါဟာသူ့ကိုယ်သူတကယ်မသိလို့သူ့ကိုယ်သူတကယ်သိလို့ရှိရင်သူတပားကိုနိုင်ထားတာအမတန်ပြန်မဆင်းရဲပါလားဆိုသူသိတယ်သူ့ကိုယ်တိုင်လည်းပဲလောကရဲ့တဘာဝအတိုင်းနော်တခြားလေသူကအနိုင်ခံရတာမျိုးလည်းရှိမှာပါပဲနော်အဲ့လိုသူများကသူ့ကိုယနေ့နေ့နဲ့အနံ့ယူထားတာဖိနှိပ်ချုပ်ချယ်ထားတာကိုယ့်ရဲ့ခံစားမှုကအိမ်မှမပြုတ်လားကိုရစင်ရထက်တာကိုမပေးဘဲနဲ့ထားတာကို့ကိုမလေးစားတာအဲ့ဒါမျိုးကိုခံရတဲ့ခံမှာဘလောက်ခံခက်လဲဆိုတာသူသိတယ်နော်အဲ့တော့အဲ့လိုကို့ခံရတဲ့ခံမှာတိတိကျကျသိရတဲ့ကြောင်းသူများခံရတဲ့ခံမှာလည်းပဲသူခံရတာဟာကို့ခံရတယ်လို့ပဲနော်ကိုရင်စားလို့ရရတဲ့ကြောင်းမလုပ်ချင်တော့နော်ဘလောက်တိရောက်မလုပ်ချင်လဲဆိုရင်ရှေးတုန်းကဘုံဘုံခဏခဏပြောမှုလည်းရှိတယ်ကို့နားရှိတဲ့ခွေးတော်မှကြောက်တော့လန့်တော့မလုပ်ချင်ဘူးနော်သူစိတ်ထဲမှာကြောက်စိတ်လေးတစ်ခုဖြစ်သွားတာဒီနေ့ဒီမရှိရတဲ့ဘုံမျိုးဖြစ်သွားတယ်နော်အမှန်ပြမစွေဖွေးတော်မှာဖွေးတယ်ဒီနေ့နေစေချင်တာဒီဒီငယ်ခန်းခန်းညားလေးနေစေချင်တာစားရင်တန်းစားအိတ်ချင်တာကောင်းကောင်းမှုမဖြစ်နော်တပ်တရရဆန်းဆန်းရှင်းပြီသူ့တာဝန်ဖြစ်တဲ့အစင်းလိုက်အသိပေးဒါရင်မကလေးပေါ့ဖွေးဆိုတာတခင်ကဖြစ်ပါတယ်မြင့်တာကြီးအများကြီးပေးပါတယ်နော်အဲ့တော့လူတိုင်းလူတိုင်းမှာသူ့ဒီနေ့ဒီနေ့တူရှိစေချင်တယ်နော်ကလေးလေးအစနော်ဒီလောက်ကလေးလေးဖြစ်ပြီးဒီကြောင့်ငယ်တဲ့ကလေးလေးပဲဖြစ်ပြီးနော်သူ့မှာသူ့ဒီဒီနေ့တူရှိတယ်နော်အဲ့တော့သူ့ကိုမလေးမစားအနိုင်ယူတဲ့သဘောထားမျိုးအနိုင်ကျင့်တဲ့သဘောထားမျိုးအပြောဆိုအမှုရာမျိုးမလုပ်သင့်ဘူးခလေးငငယ်လေးပြောက်ကငငယ်လေးတဲ့လေးလေးဆက်ဆက်ဆက်ဆံကြည့်အဲ့လိုလေးလေးဆက်ဆက်ဆက်ဆံတော့ခားတဲ့ကလေးဟာအချင်းချင်းမှသူ့ကိုအတင်းကျမလေးမစားတော့လှုပ်ကြည့်ပြီးမခံတော့ဘူးနော်သူ့လေးဆက်ဆက်ဆက်ဆံတော့ပဲကြိတ်တော့လုံးဝလက်မခံဘူးဒါပေမဲ့ငငယ်လေးတဲ့ကသူ့ကိုမလေးမစားအများအားအနိုင်ယူတော့ဖိနှိပ်ချုပ်ချယ်တော့နှိမ့်ဆက်တော့ထားမယ်ဆိုတော့သူကသူ့ကိုယ်သူလေးစားမှုကမရှိတော့ဘူးနော်အမြဲတမ်းသူ့ကိုဟိုတယောက်ကတခုခုမလေးမစားလို့တော့မှာပဲဆိုတော့ကြောက်စိတ်စိုးရိမ်စိတ်လေးရှိပြီးတော့အမြဲတမ်းညှိုးငယ်တယ်ပင်ငယ်ပွင့်နေတယ်မျက်နှာလေးကချွတ်ချွတ်ရွတ်ရွတ်ကလေးနေတတ်တယ်နော်မပြောရဲမဆိုရဲမလို့ရဲမကန်ရဲတော့ဘူးအဲ့ဒီလိုလူဟာနော်အဲ့လောက်ကြောက်ပြီးတော့မပြောရဲမဆိုရဲမလို့ရဲမကန်ရဲဖြစ်နေတဲ့ကလေးဟာကြီးလာတဲ့အခါမှာအများကျူတကယ်ထိတိရောက်ဆိုင်းနေတဲ့လူကြီးပြောက်ဖြစ်နေတာဖြစ်နေတော့နော်အများအကျိုးကိုတကယ်ဆောင်ရွက်နိုင်တဲ့တကယ်ချီးလျောက်အောင်အများအကျိုးကိုဆောင်ရွက်နိုင်တဲ့လူဆိုတာကသူလည်းသူ့ကိုယ်သူလေးစားမှုရှိတာဒီငတိရှိရမယ်အများကိုလည်းပဲလေးစားမှုရှိရတာအဲ့လိုလူသားချင်းအများအကျိုးကိုတကယ်ဆောင်ရွက်နိုင်တယ်နော်အဲ့တော့ငင်းလေးတွေကမိဘရဲ့ချစ်ခင်မှုလေးစားမှုအတင်းကျခိုင်းစေတာမဟုတ်ဘဲနဲ့ပြည်ပြည်လည်းပြောဆိုဆွေးနွေးပြီးတော့ခိုင်းတာမျိုးနော်တခါတလေမိဘမရိုက်တာဒုက္ခရောက်မဲ့ကိစ္စမျိုးတွေလုံးမိရောက်မဲ့ဆိုရင်တော့မှနားလည်အောင်သဘောပေါက်အောင်အကျဉ်းချင်းရှင်းပြပြီးမှသူ့ကိုတားဆီးတာမျိုးအဲ့လိုလုပ်လာလို့ရှိရင်သူ့ကိုယ်တိုင်ကပဲတခုခုကိုလုပ်တဲ့ကံပါလုပ်တဲ့မလုပ်တဲ့ကိုသူ့ကိုယ်စဉ်းစားမှာနော်ဘာလို့လဲဆိုတော့သူ့ကိုယ်တိုင်မစင်းမစားမစင်ကျင်ပဲနဲ့အရင်လုပ်လိုက်လို့ရှိရင်သူ့ကိုမိဘတွေကလေးစားနေတာကရော့သွားလိမ့်မယ်နော်အဲ့ဒါကိုမခံနိုင်တော့ဘူးနော်အဲ့တော့ကိုယ့်ကိုယ်ကိုလေးစားအောင်ကိုယ်ပေါင်းဝင်ကျင်ကလေးစားပါလေဆိုတော့လည်းပဲရနေအောင်နေတတ်တယ်လို့ကမကောင်းမှုမလုပ်တော့ဘူးနော်ကောင်းတာပဲသူလုပ်မှာပဲဟုတ်အဲ့လိုလူကကောင်းလို့ကောင်းတဲ့ကိစ္စတစ်ခုခုဆောင်ရွက်ရလို့ရှိရင်သူကောင်းတာကိုလုပ်ရတယ်ဆိုတော့သူမိဘသူအိမ်ကမိသားစုသူပေါင်းဝင်ကျင်အတန်းဝင်ကအတိမတ်ပြုမယ်ဆိုရင်သူကောင်းတာကိုလုပ်မှာပဲနော်အဲ့တော့ကောင်းတဲ့နည်းနဲ့အတိမတ်ပြုတာကိုရဖို့အင်မတန်ရည်ကြည်တယ်နော်အဲ့တော့တတိတမာရီနဲ့နေသွားတဲ့လူကကိုယ်စိတ်ထဲမှာဖြစ်နေတာတွေကိုကိုယ်သိချာသိရတဲ့ကြောင်းကိုယ်ကိုယ်တိုင် dignity ရှိရှိလာနော်ဒုတိယခါရှိရှိအိန္ဒိယရနေချင်းတလို့သူတော်ဘာလို့လဲပဲဒိလိစစတိခါရှိရှိပဲဆက်ဆံနေတယ်နော်နောက်တစ်ချက်အင်မတန်တိမ်မွေ့နေတဲ့ချက်အခြေခံကောင်းဆိုတော့သူတော်ဘာကိုမလေးမစားဆက်ဆံလိုက်ရပြီဆိုရင်အဲ့ဒီလိုဆက်ဆံနေတုန်းမှာဖြစ်နေတဲ့ကိုယ်စိတ်ကိုကိုယ်ပြန်ကြည့်လိုက်ကြမှာဘယ်လိုဖြစ်နေလဲအင်မတန်ခံချက်တယ်နော်ကိုယ့်ကိုယ်ကိုယ်ကနည်းနည်းလေးအထင်သေးတယ်လို့ဖြစ်လာတယ်နော်ကိုယ်ကိုလေးစားမှုနည်းနည်းရော့သွားတော့ဒါကြောင့် if I devalue you I devalue myself နော်သူတို့ဘာကိုမလေးမစားပြောဆိုဆက်ဆံမိပြီဆိုရင်ကိုယ့်ကိုကိုယ်ကလေးစားလို့မရတော့ဘူးနော်ဒါပေမဲ့အဲ့ဒီလိုသိဖို့ဆိုတာကသူ့စိတ်ကိုကိုယ်တော်လေးသိတဲ့ sensitive ဖြစ်တဲ့ဒီမှာသိနေတယ်နော်သတိပမာတိဉာဏ်ပညာရှိတဲ့ဒီမှာသိနေတယ်နော်သတိပမာတိဉာဏ်မရှိရင်ဆိုရင်တော့သူကဒေါသနဲ့ဆက်ဆံမယ်မာနနဲ့ဆက်ဆံမယ်အိတ်တာမရှိရင်ဆက်ဆံမယ်လောဘနဲ့လည်းဆက်ဆံမယ်အဲ့လိုလောဘဒေါသမာနကိုအစ်တမစီကိုအာချင်းနေတဲ့အခါမှာ ကိုယ့်ကိုယ်ကိုထိခတ်နေတယ်ဆိုတာတောင်းမှသူမသိတော့ဘူးနော်ဒါကြောင့်လောကကြီးကိုတကယ်ကောင်းကျင်နေဆိုရင်တတိနဲ့နေရလေးချင်းဖြစ်ပါနော်ကိုယ့်ကိုယ်ကိုအများကြီးကြည့်လာလိမ့်မယ်ကိုယ့်ကိုယ်ကိုအများကြီးသိမှတ်တာသူတစ်ပါးကလည်းပဲနည်းနည်းတော့သိလာတယ်နော်သူတစ်ပါးစိတ်ကဘလို့ခံစားရဆိုနည်းတော့သိလာတယ်နော်အဲ့ဒါလိုလူမှတ်တာကိုယ့်အကျိုးကိုအများကျိုးကိုမထိခိုက်အောင်လုပ်နေတယ်ကိုယ့်အကျိုးကအများကျိုးကိုကြီးကြီးမားမားဖြစ်ပေါ်လာအောင်အကျိုးဆောင်ရွက်နေတယ်နော်ဒါကြောင့်အများအကျိုးကိုဆောင်ရွက်ချင်တယ်ဆိုရင်အသိရှိဖို့လိုတယ်ဒီမှာရှိဖို့လိုတယ်နော်ဉာဏ်ပညာလည်းရှိဖို့လိုတယ်ဒီချက်ပို့ပြီးတော့တရားတွေအကျိုးစားအထောက်တော်လို့ရှိတယ်အခုဖြစ်နေတဲ့ကိစ္စတွေကသဘာဝတရားတွေရုပ်တရားနာတရားတွေအနတ္တတရားတွေဆိုတာဉာဏ်မှာတစ်ဖြစ်တစ်ပြီးရှင်းလာတာပဲနော်အဲတော့လုတ်တဲ့လုတ်ထိုက်လို့လုတ်သွားတယ်အတ္တစေကြီးကြီးမာနကြီးကြီးနဲ့လုတ်တော့အများအကျိုးကိုဆောင်ရွက်တဲ့ဉာဏ်မှာတောင်းမှမာနနဲ့လုတ်တော့သို့မဟုတ်ငါမှသာလုတ်နိုင်တယ်တခြားလူမလုတ်နိုင်ဘူးဆိုတဲ့သဘောထားမျိုးဖြစ်တတ်တယ်နော်ချားလူတယောက်ကလုံနေတာတော့မှသူ့လုတ်ခွင့်မပေးဘဲနဲ့ငါမှလုတ်ရတယ်ဆိုတော့ငါမင်းနဲ့နေရာကိုယူတတ်တယ်နော်အဲ့တော့သတိသမားတွေရှိတဲ့လူအားကောင်းတဲ့လူတက္ကရာတိထိအားနေတဲ့လူဟာကိစ္စတစ်ခုဖြစ်မြောက်သွားဖို့ပဲဦးစားပေးတယ်ငါလုတ်လို့ပဲဖြစ်ဖြစ်သူများလုတ်သွားလို့ပဲဖြစ်ဖြစ်ကောင်းတဲ့ကိစ္စတစ်ခုဖြစ်သွားဖို့ပဲအရေးကြီးတယ်မကြောက်လို့ဆိုတော့ကောင်းတဲ့ကိစ္စတစ်ခုဖြစ်သွားရင်အများချမ်းသာတယ်ငါမလုတ်ရတဲ့ကိစ္စမရှိဘူးကြောက်အောင်မလို့မင်းသားကြီးမလို့လို့ပတ်မကြီးဖောက်ပစ်တယ်ဆိုတာနော်ဆိုတော့ဒီတမားကြီးရှိတဲ့လူအတ္တဆွဲနေတဲ့လူမာနနေတဲ့လူတက္ကာတိတိနေတဲ့လူဟာကိုယ်မလို့ရလည်းပဲသူများလို့လည်းမွန်းတာလေနော်သူလို့ရလို့သူနာမည်ကောင်းရသွားတယ်ရှင်းတတ်တယ်နော်ကိုယ်လို့ရပြီးတော့ကိုယ်ကနာမည်ကောင်းမရရင်လည်းဒါကိစ္စမရှိပြန်ဘူးနော်အမှန်တန်အေးအေးချမ်းချမ်းနေတယ်နော်အဲ့ဒီလိုပုဂ္ဂိုလ်ကလောကအကျိုးကိုအကြီးအကျယ်ဆောင်ရွက်နေတယ်နော်Everybody wants to be loved and appreciated. သူတိုင်းကချစ်တော်ဆိုင်ခြင်းနော်။တန်ဖိုးထားတာကိုအတိမပြုတာကိုလိုချင်တယ်နော်။ And make to feel important in the world. သူ့ကိုသူ့ကိုအရေးပါတဲ့လူတရားလို့အများကသဘောထားတာမျိုးကိုသူလိုချင်တယ်နော်။ခလီလီယာစာမှာတော့အရေးပါပါတယ်နော်။လောကမှာလူတိုင်းအရေးပါတယ်။တကယ်ပြောရမယ်ဆိုရင်ကိုယ့်ကိုအနောက်ရှက်ပေးတဲ့ဒုက္ခပေးတဲ့လူတုံးမှကိုယ့်ဘဝမှာအရေးပါတယ်ဒီနေ့စဉ်းစားကြည့်မှအဲ့ဒါသိမှာနော်။ဥပမာတစ်ခုဆိုတော့ဟိုပြီးခဲ့တဲ့နှစ်ရက်သုံးရက်လောက်ကရောက်လာတဲ့ဒီမိုင်းကြီးတယောက်ပြောတာ။သူတယောက်တည်းတွေမဟုတ်ပါဘူး။ဒီလိုအကြောင်းအရာတွေကိုပြောတဲ့လူတွေကအများကြီးပါပဲ။နော်။အများကြီးတွေကလောလောလလပြောခဲ့တဲ့ကိစ္စတစ်ခုကောင်းနေမှာရောက်နေလို့အဲ့ဒါကိုပြောပြခဲ့တာနော်။သူကဘယ်လိုပြောလဲဆိုတော့ဟိုအရင်တလောကဘင်းလော့ဆိုတော့ကြာပါပြီ။နှစ်နဲ့ချီဆိုကြာပါပြီ။နော်။သူနဲ့အရင်တော့အတူတူလောက်ကင်ခဲ့တဲ့သူ့အထက်ကအကြီးတယောက်ရှိတယ်။ဒီကမာကြီးပါပဲသူလည်းအဲ့ဒီတယောက်ကသူ့ပုံမှာကျေးဇူးတွေရှိတယ်ကြီးတဲ့သူကငယ်တဲ့လူကမှဟိုအကူအညီပေးခဲ့တာကျေးဇူးတွေရှိတယ်အဲ့ဒီကျေးဇူးရှိမှန်းကိုသိလို့ငယ်တဲ့သူကကြီးတဲ့အဲ့ဒီလူကိုတတ်နိုင်တယ်လို့လောက်ကန်စရာရှိရင်သူကလှုပ်လှုပ်ပဲပေးတတ်တယ်နော်အကူအညီပေးတတ်တယ်ခိုင်းတာကိုလှုပ်ပေးတတ်တယ်ဒါပေမဲ့အဲ့ဒီအထက်ကလူကြီးကဘယ်လောက်လှုပ်ပေးလို့ပေးတော့မအကောင်းမပြောဘူးကြည့်တယ်နော်ဒါလောကသဘာဝနော်ဘယ်သူပဲဝါရည်လို့မဆိုလို့ဘူးမိဘနဲ့သားသမီးတော်ပြန်ကြည့်အချို့သားသမီးတွေကပြောလို့ရှိတယ်သူတို့အမေဖေဟာတဲ့ဘလောက်လို့ပြီးလို့ပြီးဒါတော့မှကျင်းတဲ့တူမရှိဘူးဒါတော့မှအကောင်းမပြောဘူးဖြစ်တတ်တယ်နော်အဲ့လိုပဲအဲ့ဒီကမကြီးအဆုဆရာမကြီးပဲဆိုပါတော့နော်အဲ့ဒီဆရာမကြီးကသူတနေ့တော့လှုပ်ပေးပါရဲ့နဲ့သူ့ဘယ်တော့မှအကောင်းမပြောဘူးသူလှုပ်ပေးတာလည်းဘယ်တော့မှအကောင်းမပြောဘူးအဲ့တော့သူအင်တန်စိတ်ဆင်းရဲနေတာတော်တော်ကြာပြီအဲ့လိုစိတ်ဆင်းရဲနေရတာနေနော်ဘယ်လောက်ကြည့်အောင်စိတ်ဆင်းရဲဆိုဘုရားရှိခိုးလည်းပဲသူအဲ့နာပဲတတိယနေနော်ဖြောက်လို့မရဘူးသူစိတ်ကျနေနော်မေတ္တာပို့ရင်ပို့ရင်လည်းသူ့ကိုမေတ္တာပို့ဖို့အလဲရောက်ပြီးဆိုရင်မေတ္တာတော့ဆက်ပို့လို့မရတော့ဘူးတော့ဘာကြောင့်ဆိုအဲ့ဒီမေတ္တာတကယ်မေတ္တာမဖြစ်နိုင်လို့တာလေနော်ဇာကတာကြမ်းပါပါစေချမ်းသာပါစေပြောတော့သူစိတ်ထဲကမကြည်မြတ်ဘူးနော်ဒါပေမဲ့အချက်ကလူကြီးဖြစ်နေတော့သူပြန်ပြောရမှလည်းဖြစ်နေတယ်နော်ဘယ်လိုမှပြန်ပြောလို့မဖြစ်ဘူးတုံ့ပြန်လို့မဖြစ်ဘူးစိတ်ဆင်းရဲနေရတာနော်အဲ့လိုနဲ့ပဲဒီနေ့တော့မိတ်ဆွေတယောက်ကသူ့ကိုတရားတိခွေလေးတွေလက်ဆောင်ပေးတယ်ပဲဆိုပါတော့နော်ပြီးတော့လည်းပဲတခြားမှလည်းပဲဒီတိခွေလေးရနိုင်တဲ့အကြောင်းရှာပြီးတော့အဲ့ဒါကိုနားထောင်မှုအကြောင်းလဲပြောလိုက်တယ်ပြောတော့သူကချက်ချင်းပဲရသလောက်ပြောယူလာတယ်ယူလာတော့တဖြည်းဖြည်းတဖြည်းဖြည်းသူနားထောင်တယ်အဲ့ဒီနားထောင်တဲ့အချိန်မှာပြောရေးဆိုရေးဆက်ဆံရေးနဲ့ပတ်သက်တဲ့ communication နဲ့ပတ်သက်တဲ့အကြောင်းအရာတွေပါနေတယ်နော် relationship ပေါင်းနေတဲ့ဆိုင်နဲ့ပတ်သက်တဲ့သဘောထားတွေဘယ်လိုထားတဲ့လဲဆိုတာပါနေနော်အဲ့တော့ဒီပုံမှန်ရဲ့သဘောထားအတွေးခေါ်က အခြေခံအားဖြင့်ပြောမှဆိုပါလဲတော့ပြတ်တာတစ်ခုဖြစ်လာရင်အရင်ဆုံးကိုယ့်ကိုယ်ကိုပြင်ပါနော်ပြတ်တာတစ်ခုဖြစ်တယ်ဆိုတာနှစ်ယောက်စလုံးကြောင့်ဖြစ်တာနော်ဒါပေမဲ့ဘယ်သူကစပြင်ရမလဲဆိုတော့ကိုယ်ကစပြင်ပါနော်အမှန်တကယ်ပြောရမယ်ဆိုရင်ကိုယ်မှာစိတ်ဆင်းရဲမှုဖြစ်ရတာကိုယ့်ဘက်ကသဘောထားလဲပဲမှားနေလို့နော်သူ့ဘက်ကလည်းမှားချင်မှားမယ်နော်သူ့ဘက်ကမမှားဘူးကိုကြီးကမှားလို့မဆိုလို့အခုတော့ဒီတမန်ကြီးကသူတကယ်စိတ်ဆင်းရဲနေတယ်နော်ဘလောက်ဒီအောင်ဆင်းရဲနေလဲဆိုရင်ဘုရားရှိခိုးတော့မဖြောင့်ဘူးအိတ်ခဏီးမှာရောတတိယနေဦးမှာပဲနော်ဒါတော့ခင်းနေချက်ချက်တော့အဲ့လိုရမှာမဟုတ်ဘူးနော်တကယ်ကိုဒါသူ့မှာပြဿနာကြီးကြုံတွေ့နေရတာနော်အဲ့ဒီချိန်မှာဒီလိုတင့်တော်မဲ့တရားစကားကိုနားလိုက်ရတဲ့ခါမှာနည်းနည်းလေးစိတ်ချမ်းသာမှုရလာနော်အဲ့တော့သူကထက်ခါထက်ခါနားတယ်အချိန်မောင်းများတော့နားငယ်မကဘူးသူ့စိတ်ကသူပြန်ကြည့်တယ်နော်ဆိုဒီတရားသိခွေတဲ့မှာပါတဲ့ရှင်းပြထားတဲ့အချက်လေးနဲ့သူ့စိတ်နဲ့ကကြိုက်တယ်။ကြိုက်ကြတော့နာလိုက်စိတ်ကလေးပြန်ပိတ်ထားလိုက်သူ့စိတ်ကိုသူပြန်ကြည့်လိုက်။နာစိတ်ထဲမှာဘယ်လိုနေလဲဘယ်လိုခံစားရလဲ။ပြန်ကြည့်လိုက်တော့ကြာစိတ်ကလေးပြန်ဖွင့်လိုက်ဒီခါလေးအနောက်ပြန်ပြန်ရေးပြီးတော့ဒီခါပြန်နာလိုက်။ပြန်နာပြီးသူ့စိတ်ကိုသူပြန်ကြည့်လိုက်။နာစိတ်ကဘယ်လိုဖြစ်နေလဲ။ငါမကြည့်တော့ငါဘာကြောက်မကြည့်တော့။အဲ့လိုအဲ့လိုနဲ့ရက်တော်လေးကြားလာတဲ့ခါကျတော့စိတ်တော်အေးချမ်းလာတယ်။နော်အဲဒီပုံမစီလာပြီးပြောတဲ့ချင်းကျတော့ဒီလိုပြောရတယ်ဆိုတော့တပိတော့စိတ်ထဲမှာသူ့ကိုမကျင်နပ်တဲ့စိတ်လုံးဝမရှိတော့ပါဘူးဘယ်လိုမှသဘောမထားဘူးဟုတ်လားသူဘာလို့စိတ်ချမ်းသာသွားလဲဆိုတော့အဲသူ့စိတ်ကိုသူပြင်လို့ရသွားတယ်နော်သူပို့ပြီးတော့သဘောထားကြီးတဲ့စိတ်ကိုမွေးလို့ရသွားတယ်ဒါကြောင့်သူစိတ်ချမ်းသာသွားပြီနော်ဟိုတစ်ဖက်ကလူကအတိတလားဆိုတော့တိတောင်းမသိဘူးသူဘာလို့လဲဆိုတော့တိတောင်းမသိဘူးနော်ဒါနဲ့သူ့ဝယ်ဆက်ပြီးတော့ပြောပြရသမားကြီးလို့သမားကြီးရဲ့စိတ်ကအရင်ကအဟုတ်လူပုံမှာ negative သဘောထားရှိနေနော် negative သဘောထားမကျင့်တဲ့စိတ်မောဒဖြစ်တဲ့စိတ်ဖြစ်နေတယ်နော်အခုတော့ neutral ဖြစ်သွားပြီနော် neutral အစိတ်ကနေ positive ဘက်ကိုထပ်သွားလို့လူသေးတယ်ဘာကြောင့်လဲဆိုတော့ဒီသမားကြီးမှာအခုလိုအခက်ခဲတွေ့ရတဲ့ခါမှာနော်ဒီအခက်ခဲအကြောင်းကိုမိတ်ဆွေကိုသွားဆွေးနွေးတယ်ပြောတယ်မိတ်ဆွေကိုသွားပြောတဲ့ခါမှာမိတ်ဆွေကအကြံဉာဏ်ပေးတယ်နော်အဲ့ဒီအကြံဉာဏ်ပေးတဲ့အတိုင်းလုပ်ကြည့်လိုက်တယ်လို့ကြည့်လိုက်တော့ခုမှအရှင်းပြေးလာတယ်နော်အဲ့တော့အခက်အခဲကပထမရှိနေရမယ်နော်အခက်အခဲမရှိလို့ရှိရင်သူဘာမှလုပ်မှာမဟုတ်ဘူးနော်အဲ့တော့ဒီအခက်အခဲဒီပင်ရင်သူ့အတွက်တံပိုးဖြတ်လို့မရတဲ့ဘဝအတွက်ကြောင့်တစ်ခုပဲတော့တံမာအပြင်ဒီစဉ်းစားမစိရင်တော့ဘယ်သူမှမကောင်းမပြောရင်ကောင်းမှာပဲလို့သင်စဉ်းစားမှာနော်အမှန်ပြောရင်တော့အဲ့ဒါမကောင်းဘူးတော့ဘယ်သူမှမကောင်းမပြောရင်ငါဘယ်လိုမှရင့်ကျက်တယ်လို့ဖြစ်မှာလားကိုအားလုံးကချင်းမုန်းနေတဲ့ကြားမှာပြုံးပြုံးလေးနေနေလို့ဆိုတော့ဘာမှမခဲရင်ပြတ်ခဲနော်အဲ့ဒါရင်ကျက်မှုမဟုတ်ဘူးနော်အခုတော့ကိုကိုကိုကျေစုရှင်လည်းဖြစ်တယ်နော်ကိုကလည်းသူ့ကိုတက်နေတဲ့နီးနဲ့ကျေစုပြန်ပြုတ်နေတယ်အဲ့လိုပြုတ်ပါလေးနဲ့ကိုကိုစိတ်ဆင်းရဲအောင်ပြောနေဆိုနေတယ်ဒုက္ခအများကြီးပေးနေတယ်နော်ကိုကအတိတ်မှမပြုတ်ဘူးအကောင်းမပြောဘူးဆိုတော့အမှန်တန်စိတ်ဆင်းရဲရတယ်ပြန်ပြောလို့လည်းမရဘူးအမှန်တော့စိတ်ဆင်းရဲနေရတော့ပြန်ပြောလို့ရရင်နည်းနည်းတက်တာလေးပြန်ပြောလို့မရတာကပို့ပြီးတော့ခန်းခက်တယ်နော်အဲ့တော့အဲ့လိုအခက်အခဲရှိနေတုန်းကမိတ်ဆွေနဲ့တွေ့ပြီးတော့တိုင်နေတယ်နော်ဒါဒုတိယအချက်ဖြစ်သွားပြီနော်အခက်အခဲရှိတာကပထမအချက်အခက်အခဲရှိတာကိုကိုယ့်အကူဖြေရှင်းလို့မရမရတော့မိတ်ဆွေနဲ့တွေ့တိုင်နေတယ်အဆင့်တိုးသွားပြီနော်အဲ့ဒီမိတ်ဆွေကမိတ်ဆွေကောင်းဖြစ်နေတော့သူ့ကိုဟိုမကောင်းတဲ့နည်းနဲ့ဖြေရှင်းဖို့ရမတိုက်တွန်းနော်ပြန်ပြောပြန်လုပ်လို့မပြောဘူးနော်မကောင်းတဲ့နည်းနဲ့ဖြည့်ရှင်းမှုရမတဲ့တွန်းမနဲ့ကောင်းတဲ့တရားနည်းနဲ့ဖြည့်ရှင်းဖို့ကသူ့တိုက်တွန်းတဲ့အကြံဉာဏ်ပေးတဲ့အကူအညီပေးလိုက်တယ်နော်ပြလိုက်တော့သူကလည်းပဲနော်အကြံဉာဏ်ပေးတာကိုလိုက်လုပ်တယ်နော်အဲ့လိုက်လုပ်တာကတော့တစ်ချက်ဖြစ်သွားတယ်နော်သူ step by step စဉ်းစားကြည့်ခွေရနော်ဆိုတော့အကြံဉာဏ်ပေးတဲ့အတိုင်းလုပ်တယ်နော်လုပ်တဲ့အခါမှာလည်းပဲစိတ်ပါလက်ပါလုပ်တယ်နေနေစစလုပ်တယ်မလုပ်ချင်လုပ်ချင်လုပ်တာမဟုတ်ဘူးနော်တော့ဒီတရားကိုနားတဲ့ခါမှာသူအေးအေးဆေးဆေးထိုင်ပြန်လာအထက်တက်ခါကပြန်ပြန်ပြန်တော့တစ်ခုတစ်ခုကိုအကျိန်ပေါင်းများစွာတချို့ပိစတွေကသူ့ကိုတည့်တည့်ပြောနေလိုပဲတဲ့နော်တပည့်တော်ကိုတည့်တည့်ပြောနေလိုက်တယ်လေစိတ်ထဲမှာခံစားရမှာလေဒါလည်းအမှန်ပဲအကြောင်းဒီဘုန်းကပြောစရာရှိရင်တခုချင်းကိုပြောစလို့တည့်ရပြောလေးရှိနော်အဲ့တော့အဲ့လိုသူတရားကိုနှလုံးသွင်းလို့နော်သူ့စိတ်မှာဖြစ်နေတာတွေကိုသူရှုမှတ်လိုက်လို့အစည်းအမြင်မှန်သွားတဲ့အတွက်ကြောင့်စိတ်အေးချမ်းမှုရတာခွလုံးနေရတယ်တိခဏနေရတယ်ဒါကလောကမှာဒီဖြစ်စဉ်ဓမ္မတာပါပဲနော်ကိုယ်အကောင်ပြောတဲ့ခါလက်ရှိမယ်အဆိုးပြောတဲ့ခါလက်ရှိမှာပဲနော်အဲ့တော့ ချင်းမညင်ကဲ့ချင်းဆိုတာလောကဓမ္မတာပဲအထိုက်လျောက်တော့ခန္ဓာရင်ရှိကိုရှိမှဖြစ်မယ်လောကအပြောမခံနိုင်ဘူးဆိုတာဒါတော့သဘောမကျဘူးနော်လောကအပြောမခံနိုင်လောကကြီးမှာနေလို့မဖြစ်ဘူးနော်နတ္ထိလောကေအနိန္ဒိတောပြောလို့မရှိနော်လောကမှာအပြစ်တင်မခံရတဲ့သူဟာမရှိပါဘူးတဲ့မြတ်စွာဘုရားကလွတ်တလားဆိုတော့မြတ်စွာဘုရားလည်းမလွတ်ဘူးနော်အဲ့တော့အဲ့လိုကိုကမှန်ကန်တဲ့နည်းနဲ့ယောနိတော်မနတိကာရနဲ့နော်တေချာကိုယ်စိတ်ကိုကြည့်ပြီးတော့သဘောထားလေးကိုကိုယ်ပြတ်လေးနဲ့တဲ့သဘောထားကိုယ်ပြတ်ရင်းချက်တဲ့သဘောထားကိုယ်ပြတ်မြင့်မြတ်တဲ့သဘောထားကိုယ်ပြတ်တိခဏနိုင်ခုနနဲ့သဘောထားမျိုးရသွားတဲ့ခါမှာစိတ်ကချမ်းသာပါတယ်နော်အဲ့တော့စိတ်ချမ်းသာတော့တေချာဝင်းဆက်တစ်ခုပြီးတစ်ခုလိုက်ကြည့်လို့ရှိရင်ဒီစိတ်ချမ်းသာမှုရဖို့အတွက်နော်ပြီးတော့ဒီစိတ်ချမ်းသာမှုကလည်းဒီကဲကဲတစ်ခုတည်းကိုပြည်လေသေးတာမဟုတ်နော်ဒီတရားနဲ့ပတ်သက်ပြီးတော့အတိအမြင်မှန်သွားလို့စိတ်ချမ်းသာသွားတဲ့ဆိုတဲ့လူဟာဒီအခက်အခဲတစ်ခုတည်းကြည်လည်သွားတာမဟုတ်ဘူးဘဝမှာတွေ့ကြုံတဲ့အခက်အခဲပေါင်းများစွာတွေ့ထားမဲ့သဘောထားအမှန်ကိုသူရသွားတယ်အခက်အခဲတွေကိုတစ်ခုချင်းလိုက်ပြီးတော့ဖြည့်ချင်းစရာမလိုတော့နော်အခြေခံသဘောထားကိုမှန်အောင်ပြင်လို့ရသွားပြီဆိုရင်ပြဿနာပေါင်းများစွာရှင်းပြသဖြစ်သွားတယ်နော်ဒါကြောင့် psychotherapy နဲ့မတူဘူး psychotherapy ကများစွာဖြင့်တစ်ခုချင်းဖြည့်ချင်းသွားတယ်နော်ဒီဝိပဿနာဟာပြဿနာတစ်ခုချင်းကိုမဖြေရှင်းဘူးပြဿနာအားလုံးကိုဖြေရှင်းနိုင်မဲ့အခြေခံသဘောထားကိုမှောင်လုပ်ပြလိုက်တာဟုတ်အဲ့တော့ဝင်းဆက်တွေလက်ရှိမှဆိုရင်ပထမဝင်းဆက်ကဘယ်ရလာလဲပထမအဦးဆုံး step ကကိုယ်ကိုစိတ်ဆင်းအောင်လုပ်တဲ့ဇူးနော်ပြဿနာနော်အဲ့တော့ကိုယ်မှာအခုလိုအတိအမြင်သဘောထားကိုပြတ်လေးနဲ့ရင်းချင်းမှန်ကန်လာတာကိုဘယ်သူ့ကိုကျေးဇူးတင်ရမလဲအဲ့ဒီလိုကျေးဇူးတင်မယ်လေးလေးနဲ့နဲ့စဉ်းစားပါနော်လေးလေးနဲ့နဲ့စဉ်းစားပါတကယ်စိတ်အေးအေးချမ်းချမ်းနဲ့လေးလေးနဲ့ပြန်အာရုံပြုလိုက်လို့ရှိရင်သူ့ကိုတကယ်ပဲလက်လက်လက်လက်ကျေးဇူးတင်ရပါတယ်ငါတကယ်ပဲကျေးဇူးတင်ပါတယ်နော်သူဒါငါ့ကိုအဲ့ဒီလိုမပြောမဆိုခဲ့ရင်ငါဒီကနေဖြည့်ရှင်းဖို့နီးလန်းနဲ့ရှာမှာမဟုတ်ဘူးမရှာရင်ပြေမှာလည်းမဟုတ်ဘူးအဲ့တော့မပြုလို့ရှိရင်ဘဝတစ်ခုလုံးမှာနေသွားဖို့ရတဲ့မှန်ကန်တဲ့အခြေခံသဘောထားကိုမရမှာမဟုတ်ဘူး။အဲ့တော့ဒီအခြေခံသဘောထားလေးကိုသူရသွားပြီ။သူရပြီဆိုတဲ့အကြောင်းဒါကိုသူပြစ်ထားမှလည်းမဟုတ်တော့ဘူး။နော်။နေ့တိုင်းနှလုံးသွင်းနေတယ်ဆိုရင်နေ့တိုင်းပေါ်များအထုပ်တယ်။အဲ့တော့ဒီအခြေခံသဘောထားလေးကကြာလေရင်းချက်လေကြာလေရင်းချက်လေကြာလေရင်းချက်လေဖြစ်သွားမှာပေါ့။ဒီနေ့အခြေရင်းချက်တော့မှာပဲနော်။အဲ့တော့ဒီရင်းချက်မှုကဘဝမှာတန်ဖိုးဖြတ်လို့မရနိုင်ဘူး။ဒါကပညာတစ်မျိုးလည်းဖြစ်တယ်နော်။ဒါ education တစ်မျိုးဖြစ်ပါလေ။ဒါကိုဘယ်လိုပြောမလဲ adult education ဆိုတော့လူကြီးပညာရေးနော်ဘဝမှာတကယ်တွေ့ချုံနေရတဲ့လောကဓာတ်ခက်ခဲတွေကိုဘယ်လိုအသိအမြင်နဲ့ဘယ်လိုသဘောထားနဲ့ရင်ဆိုင်ရမလဲဆိုတာကိုသင်ပေးလိုက်တာနော်အဲ့တော့ရန်သူကိုမိတ်ဆွေဖြစ်သွားအောင်လုပ်နေတဲ့နည်းရဒီတနည်းပဲရှိတယ်နော်ရစားချေတဲ့နည်းနဲ့ရန်သူမိတ်ဆွေဖြစ်အောင်လုပ်လို့မရဘူးနော်အဲ့တော့ကိုယ့်အကိုစိတ်အေးချမ်းအောင်နေဖို့သူ့ကိုပြန်ပြီးတော့လေးလေးဆဆပဲစစ်ဆန်တယ်ကြောက်လို့မဟုတ်ဘူးနော်လေးလေးဆဆပဲမြေလာကရုဏာနဲ့ကျေးဇူးတင်တဲ့စိတ်နဲ့ပဲသူဆက်ဆံနေဆိုရင်မိတ်ဆွေဖြစ်သွားကြမှာနော်အဲ့တော့လူတိုင်းကတမ်းမျိုးလူတင်ကြတာပဲနော်ဆိုကိုကိုတိုင်းကပေးနိုင်မှုအရေးကြီးပါလေနော် When you are peaceful ကိုစိတ်ထဲမှာငြိမ်းချမ်းနေတဲ့အခါနော်ဒါလည်းပဲဒီက peaceful အမှန်ဆိုတာကတော့တရားနဲ့မှပဲရတာနော် When you are peaceful happy ပြောနေတယ်နော်စိတ်ထဲမှာပြောနေတယ် joyousကျွေးဆိုရဲရှင်လန်းနေကြည်လင်ရှင်လန်းနေ and doing what you love to do ကိုတံမိုးထားတာကိုလည်းပဲလုပ်နေတယ်နော်ဒါလည်းအမှန်ရေးကြည့်တဲ့ချင်းတော့လူတလူများဟာလောက်တာလုပ်နေတယ်ကိုလောက်တဲ့လုပ်ကိုသူမဖြစ်စာဝန်ရေးအတွက်လုပ်တယ်ပတ်ဆိုင်ရဖို့အတွက်လုပ်တယ်ချစ်လို့လုပ်တာမဟုတ်ဘူးနော်အဲကိုလည်းကိုလည်းကိုတကယ်ချစ်တဲ့ဆိုရင်နော် and doing what you love to do you are successful ညာဘဝမှာအောင်မြင်တဲ့သူပါနော်ဘယ်လိုလူအောင်မြင်တဲ့လူပြောမလဲပတ်ဆိုင်ချမ်းသာတဲ့လူလားယာလူတွေအကြီးရတယ်လားဆိုမဟုတ်ဘူးနော်ငြင်းချမ်းတဲ့လူပျော်ရှင်တဲ့ပျော်ရွှင်တဲ့လူကြည်လင်ရှင်လန်းတဲ့လူနော်ကိုတံမိုးထားတဲ့လူကိုကိုချစ်တဲ့လူကိုလုပ်နေရတဲ့လူဟာဘဝမှာအောင်မြင်တဲ့လူဖြစ်တယ်နော်အဲ့တော့တချို့လူတွေကနော်လောလောဆယ်မှာသူလုပ်နေရတဲ့လူကိုသူမချစ်ဘူးနော်အချိန်နည်းရလုပ်နေရတာပဲဒါပေမဲ့အဲ့ဒီလူဟာနော်သူစိတ်ကိုယ်သူတည်အောင်ပြူစားလာတယ်။တရားကိုအမြဲတမ်းအားထုတ်တယ်။တွိုင်းလိုင်းနေရင်ထိုင်လည်းပဲတတိမပြအောင်အဲ့ဒါနဲ့ဆိုရင်ပြူစားရတယ်ဆိုရင် အဲ့ဒီတတိကောင်းတာလေးလေအလုတ်ထဲရောက်တဲ့ခါမှာဒီတတိရှိနေတဲ့စိတ်ကြည်လင်အေးချမ်းတဲ့စိတ်နဲ့ဒီအလုတ်ကိုဒီလုံနိုင်လို့ဖြစ်လာတော့နော်ကိုယ်စိတ်ကကြည်လင်အေးချမ်းနေအဲ့ဒီလိုရတဲ့အလုတ်ပုံမှာလည်းပဲတမျိုးကျင်းနှံ့မှုရနော်အဲ့ဒီအလုတ်နဲ့ပတ်သက်ပြီးတော့ဆက်ဆံရတဲ့လူတွေပုံမှာလည်းပဲကိုယ်ကကြည်လင်အေးချမ်းနဲ့ဆက်ဆံလို့ရတယ်ဒါကြောင့်ဆက်ဆံရင်အခုကအဆင်ပြေလာနော်တော့သူအပြန်လန်လေးစားမှုရှိတဲ့ဆက်ဆံမျိုးဖြစ်လာနော်အဲ့လိုဖြစ်လာတဲ့ခါမှာအလုံးမပူပပြောလာတယ်။နော်။ဒီလိုကိုယ်တွေ့ကျင်မှုလား။နော်။ကိုယ်စိတ်ကကြည်လင်အေးချမ်းလာတဲ့ခါမှာအလုံးကလိုရတဲ့ခါမှာ resistance သိမ့်မရှိဘူး။နော်ဒီအလုံးကလည်းအများကြီးရှိတဲ့အလုံးပဲ။နော်။အကောင်းဆုံးဖြစ်အောင်သူစူးစမ်းပြီးလုပ်သွားတယ်။ဒီလိုနဲ့ပတ်သက်ပြီးသူစီလာနေကြလူတွေအများကြီးရှိတယ်။နော်။ကိုယ်တော့ပဲအကြောင်းရင်းပဲတယောက် engineer ပါပဲ။ဒီနဲ့ဒီပုံပုံနဲ့အစ်ချင်းသိမ့်မကွာဘူး။နော်။အလုံးတော်တော်ပြင်းမှန်းတယ်တောင်းတန်းကြီးတယ်။ဒါပေမဲ့သူပြောပါလေ။နော်အများအတွက်အစီအပြေသွားအောင်သူလုပ်ပေးနေတာလောက်ပင်မှန်းလဲဆိုရင်စိုင်းနေတော့လောက်ပဲလုပ်နေရကြည့်တယ်နော်အစီအပြေလည်းတင်းတင်းကုန်တက်ရတယ်အများကြီးတက်တခါလေအစီအပြေတက်ရင်းနဲ့ပြောနေတာတစ်ဖက်ကနားထောင်နေတစ်ဖက်ကလက်မထိုးစရာရှိရတယ်ထိုးနေရတယ်ဘလောက်အလုပ်များလဲဆိုရတာကြည့်သူ့မှာတစ်ခုပြီးမှနောက်တစ်ခုလုပ်ဖို့တော့အချိန်မရှိဘူးအစီအပြေကိုတစ်ဖက်ကနားဆိုင်နေတယ်ဒီကဆက်ရတရကြည့်လိုက်လက်မထိုးရလို့မရှိထိုးလိုက်တခါအစီအပြေနားထောင်နေနောက်တစ်ရကြည့်လိုက်ထိုးလိုက်ဒီလိုလို့ ਆ ဒါပေမဲ့အများအစဉ်ပြေတော့အောင်သူလုပ်ပေးနေတယ်ဘယ်သူမှအယုတ်အလတ်မြမရွေးဘူးပုံကူမရွေးဘူးဖြစ်တဲ့ကိစ္စရတဲ့ကိစ္စဆိုသူဖြစ်အောင်လုပ်ပေးနေတယ်သူစိတ်ချမ်းသာတော့ကိုယ်စိတ်သဘောထားပြောင်းသွားရင်ကိုယ်အလုပ်ကောင်မှတမျိုးပြောင်းသွားပြီးတော့ဒီအလုပ်ပြည်ပြင်းနေကိုယ်စိတ်ဓာတ်ကိုပုံပြီးတော့မြင့်မြတ်အောင်အထောက်ပြုပေးလာနော်ဒီလောက်ကကိုယ်မြင့်မြတ်အောင်လုပ်ပေးတယ်နော်အော်ဈေးရောင်းတဲ့တပည့်တွေရှိတယ်။အယောင်းဝယ်လုပ်ငန်းတွေအများကြီးလုပ်နေတယ်နော်။အင်မတန်ရိုးရိုးသက်သက်လုပ်တယ်။ဆာမားအပြင်ပြောမယ်ဆိုရင်တော့အများကြီးရှင်နေကြောင်းပါနော်။အမြတ်များများရလေကောင်းနေတယ်။ဒီလိုယူဆမှာနော်။ဒါပေမဲ့တရားထုတ်လာတဲ့ခါမှာစိတ်သဘောထားတွေကပြောင်းလာတော့ဝယ်တဲ့လူကမသိလို့ပစ္စည်းတစ်ခုကိုဝယ်ခြင်းတော့မှသူကတဲ့တဲ့ပဲပြောတယ်ဒီပစ္စည်းကအမျိုးအစားပဲလို့ရှိတာမကောင်းဘူး။ဒီပစ္စည်းကအမျိုးအစားကောင်းဒီပစ္စည်းကဘယ်စင်းလို့ဒီပစ္စည်းကဘယ်စင်းလို့အမှန်တိုင်းပြောတာနော်။ဒါတရားဟင်းအောင်မဟုတ်ဘူး။ကိုယ်တစ်ခါကတစ်ခါပြောပြီး golf ပစ္စည်းရောင်းတဲ့တပည့်လေးပြောအောင်ကြောင်းနော်။သုံးပြတာတပည့်ရဲ့အဟောင်းကိုအတုလည်းဖြစ်နေတယ်နော်။အဲ့ဒါကိုအတုမှမသိဘူး။ဝယ်နေတဲ့လူကဝယ်တယ်နော်။အဲ့ဒါကိုရောင်းတဲ့လူကပြောတာဒါအတု။အတုပဲလည်းပဲအစ်စ်တော့နေပါတကယ်ပဲကောင်းပါလေ။ဇင်းလုံးကလည်းမစိုးပါဘူး။တပည့်ရဲ့မလို့ဇင်းလုံးလည်းကောင်းတယ်။တပည့်ရဲ့ဆိုရင်စိတ်ဟောင်းတော့နေတာမဟုတ်ဘူး။အဲ့လိုပြောပြောရအောင်နော်။တခါတော့တပည့်လေးကြောက်တာပစ္စည်းတစ်ခုရောင်းလိုက်တယ်မှာ။အရင်စလိုနဲ့မှားပြော။အဲ့လိုနည်းနည်းညနဲ့ပစ္စည်းကိုအကောင်းဆုံးနဲ့ရောင်းလိုက်အကောင်းစားပစ္စည်းနဲ့အညံ့စားပစ္စည်းနဲ့မှားပြတော့နော်အညံ့စားပစ္စည်းကိုရောင်းလိုက်ဝယ်တဲ့လူကလည်းသူ့ယုံကြည်ကြည်နဲ့ပဲဝယ်သွားတယ်ဝယ်တဲ့လူကအတူတူမရှိဘူးမသိဘူးနော်ဒါပေမဲ့ဝယ်သွားပြီးနောက်မှာသူကသူ့ပစ္စည်းကိုသူစစ်လိုက်တော့ဟာဒီအကောင်းစားကရောင်းတဲ့ပစ္စည်းဖြစ်ရမှာအခုတော့ခုအညံ့စားပစ္စည်းကရောင်းလိုက်မိတာဖြစ်သွားပြီအကောင်းစားကဒီမှာကျန်းနေတယ်သူဘယ်လိုမှမနေနိုင်ဘူးနော်သူတတော်ကိုစိတ်ကပူသွားတယ်ချက်ချင်းအဲ့ဒီလူအကြောင်းကြားတယ်နေတယ်စုံစမ်းတယ်ပုံဆက်တယ်ပေါ်ခိုင်းတယ်ပေါ်ခိုင်းမှပြန်ပြောရတာခုနရောင်းလိုက်တဲ့ပစ္စည်းကမှားသွားတာအဲ့ဒီပစ္စည်းကညံ့တယ်ဟောဒီပစ္စည်းကအကောင်းအဲ့ဒီဈေးနဲ့ဆိုဒီအကောင်းနဲ့လည်းတန်တယ်ပြန်လဲယူပါနော်အဲ့တော့ဈေးရောင်းနေတာနော်တမားအဖြစ်ကြည့်မယ်ဆိုရင်ဈေးရောင်းတဲ့အလုပ်ကတော်တော်အောက်တန်းကြရတယ်လို့ဆိုပါတော့နော်ဒါခုံးမောရတယ်အောက်တန်းကြရတယ်သဘောမထားပါဘူးနော်လောကမှာအများဖြစ်တဲ့ကိစ္စကဒီလိုပါလို့ဆိုဈေးတယ်ဟောဈေးတယ်ဆိုတာတော့ဆားလိုက်ပါနော်စိတ်လေးလေးနဲ့ရှိတယ်ဒီခုံးမှာမထင်ပါဘူးဒီလိုထင်မယ်နော်အခုတော့ဈေးရောင်းတာပါဈေးတယ်ပါဘလောက်သဘောထားမြင့်မြတ်တယ်လဲဆိုတာကြည့်နော်အဲ့တော့ကိုကသဘောထားမှန်သွားလို့ရှိရင်ဘာအလုတ်ကိုပဲလို့အဲ့ဒီအလုတ်ကကိုယ့်ရဲ့မြင့်မြတ်မှုကိုအကောင့်ထဲပေါ်ပေးနေတယ်လက်တွေ့အကောင့်ထဲပေါ်ပေးနေတယ်ဒါဟုတ်လည်းသဘောပေါက်ဖို့အရေးကြီးတယ်နော်ကို့အလုပ်တည်ပြီးရင်ကို့အတွက် nurturing နော်စိတ်ဓာတ်ကိုအသိဉာဏ်ကိုလေးနဲ့အောင်မြင့်မြတ်အောင်စိတ်ချမ်းသာမှုရအောင်လုပ်ပေးတယ်နော်အဲ့တော့အခုနောက်တစ်ပတ်ကအဲ့လိုလဲပေးလိုက်ရတဲ့ခါကျတော့သူစိတ်အမှန်ချမ်းသာသွားတာနော်အကယ်၍သာအဲ့လိုလဲမပေးလိုက်ရရင်တဲ့အဲ့ဒီညချောင်းမြောင်းတော့အဲ့လိုရမှမချင်ဘူးနော်အဲ့တော့ကို့စိတ်ကိုကိုသိနေတဲ့လူပါတမင်တကာလိန်ညာဖို့မပြောနဲ့နော်မတော်တဆလွဲမှားသွားရင်တော့ချက်ချင်းပြန်ပြင်းနေတဲ့အချိန်မဆိုင်ကြည့်ဘူးကြာကြာဆိုင်ထားရင်ကောင်းတော့နော်အတက်နေဆိုအမြင်ဆုံးနည်းနဲ့ပြန်ကြည့်ချင်းတယ်အဲ့လိုဖြစ်လာနော် အဲ့လိုလူဟာစီးပွားရေးနဲ့ပဲသူအဆင်ပြေလာတယ်အောင်မြင်လာတယ်သူစိတ်ထဲမှာကြည်လင်မှုအကြောင်းလည်းရှိတယ် There is no true success without peace of mind နော်စိတ်အကြောင်းမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူးနော်အဲ့တော့ကိုယ့်ရဲ့အောင်မြင်မှုကိုဘာနဲ့တိုင်တောင်အဲ့ဒါတိုင်တောင်စရာလေးတစ်ခုနော်စိတ်ထဲမှာအေးချမ်းမှုရှိမှုကိုဘောကအောင်မြင်တယ်လို့ပြောရရနော်အဲ့ဒီအေးချမ်းမှုရှိမှုဆိုတာလေယောသားမှုမရှိဘဲနဲ့အေးချမ်းမှုမဖြစ်နိုင်ပါဘူးနော်ယောသားမှလည်းပဲအထက်ရောက်အေးချမ်းတယ်နော်ပြီးတော့တည်ငြိမ်မှုအတိအညာရှိဘဲနဲ့လည်းပဲတကယ်အေးချမ်းမှုအစ်မဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့ဘောကကိုအေးချမ်းရနေသွားမှလားစိတ်ထဲမှာဒီုတ်တယ်နော်အင်းငံကြရဥပမှုနော်ကိုကကိုမျိုးသားတာတွေကိုမျိုးသားမှလည်းသူများသိနေတာတွေကိုမျက်မကဖုံးပြတော့ဘူးလောင်တဲ့စိတ်ကြီးနဲ့နေသွားမှလားအဲ့လိုနေသွားရင်အဲ့ဒီဘောကအောင်မြင်တဲ့ဘောလို့ဆိုနေမှာမဆိုနိုင်ဘူးနော်အဲ့တော့အေးအေးအေးချမ်းချမ်းနဲ့အောင်အောင်မြင်နေသွားဖို့ဒီနှစ်ခုကပြောမှရနော် A successful man possesses great spiritual understanding no spiritual understanding ဆိုတာလေးနဲ့တဲ့မြင့်မြတ်တဲ့အမှန်ကန်တဲ့အသိဉာဏ်နဲ့စိတ်ထားနော်အဲ့ဒါ spiritual ပဲနော်အဲ့ဒီလေးနဲ့တဲ့အမှန်ကန်တဲ့အသိဉာဏ်မြင့်မြတ်တဲ့အသိဉာဏ်ရှိမှသာအဲ့ဒီလူက a great man ပြောရတယ် a successful man ပြောရတယ်နော်ဟိုတကယ်အောင်မြင်တဲ့လူဟာတဲ့သူမှအင်တန်လေးနဲ့တဲ့အမှန်ကန်တဲ့မြင့်မြတ်တဲ့အသိဉာဏ်ရှိတယ်စိတ်ထားရှိတယ်A successful man possesses great spiritual understanding. No? This is the idea of the Bhagavad Gita. No? Ludango, the get on me and the decision. No? Successful decision. To the degree that we achieve optimal growth. Growth is a thing that is a ကြည်မာနော်ကြည်ထွားလာတာအဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့ကိုယ့်ရဲ့စိတ်ကကြည်ထွားလာရင်ကြည်ထွားလာနော် we are not only free လွတ်လပ်သွားရုံနဲ့မကပါဘူးနော် not only free ဆိုတာလွတ်လပ်သွားရုံနဲ့မကဘူးနောက်ဆက်တွဲအများကြီးရှိသေးတယ်နော်အဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့စိတ်ထားကတိုးတက်လာလေပြီးကြည်ပွားလာလေပြီးအဲ့ဒီကလွတ်လပ်သွားလေပြုံနေမကပါဘူးဆိုတော့လွတ်လပ်သွားလေလေဆိုတာပါသွားပြီနော်အဲ့တော့အသိဉာဏ်နဲ့စိတ်ထားရင့်ကျက်လေလေလွတ်လပ်မှုကိုရှိနေတယ်နော်အဲ့လိုဆိုတော့သူ့စိတ်ထဲမှာလောဘနဲ့မလုပ်တော့ဘူးနော်လောဘရဲ့လွှမ်းမှုနဲ့မလုပ်တင်တော့ဘူးမလုပ်တော့ဒေါသရဲ့လွှမ်းမှုနဲ့မလုပ်တင်တော့ဘူးမလုပ်တော့နော်အဲ့တော့လောဘရဲ့လွှမ်းမှုကိုခံနေရတဲ့နော်မတရားတာမဟုတ်တာကြီးကိုဒီလောဘဇောကြီးကိုမကြည့်နိုင်လို့မသိနိုင်လို့လုံနေရတဲ့လူကလွတ်လပ်တယ်မဟုတ်ဘူးနော်ဘယ်လိုလုပ်ရလဲတဲ့လေဆိုတော့ကိုလုပ်တဲ့ကိစ္စတိုင်းကိစ္စတိုင်းကိုတတိယနဲ့ညာရင်းနဲ့တစ်ချက်ကြည့်ပြီးတော့ကိုလည်းပဲအကျိုးရှိအောင်အများလည်းအကျိုးရှိအောင်နော်ကိုမှလည်းထိခိုက်မှုမရှိအောင်အများမှလည်းထိခိုက်မှုမရှိအောင်ညာလေးနဲ့လုပ်တဲ့ဒီမှတ်တာလုပ်ရတဲ့လူလို့ဆိုနေတယ်။အကြောင်းလွတ်လပ်မှုဆိုတာဘာလဲဆိုတော့ပညာဉာဏ်နဲ့ရှင်ပြီးတော့လုပ်တင်တာကိုလုပ်တာဟာလွတ်လပ်မှုလို့ပြောလို့ရတယ်။နော်လောဘကြီးကြီးနဲ့ဒေါသကြီးကြီးနဲ့လုပ်တာဟာလွတ်လပ်မှုမဟုတ်ဘူး။အဲ့တော့အဲ့လိုကိုယ်မှအသိဉာဏ်နဲ့စိတ်ထားကြီးလာလေလေပိုပြီးတော့လွတ်လာလွတ်လာလေလေဖြစ်တယ်နော်ဒါတွေမက strong နော်အသိဉာဏ်နဲ့စိတ်ထားကြီးလာလေလေပိုပြီးတော့အားရှိတဲ့လူဖြစ်လာလေလေပိုပြီးတော့အားကောင်းတဲ့လူဖြစ်လာလေပိုပြီးတော့ခိုင်မာတဲ့လူဖြစ်လာလေလေနော် weak မဖြစ်ဘူးနော် strong ဖြစ်လာတယ်အဲ့တော့ကိုယ့်ကိုယ်ကိုပြန်မေးကြည့်ဖို့ကောင်းတယ်နော်ငါဟာ weak ဖြစ်တဲ့လူလား strong ဖြစ်တဲ့လူလားဘယ်တိုင်းတာထိ strong ဖြစ်ပြီလဲနော်ဒါတော့ rational rational ဆိုတာအကြောင်းကျိုးမမှန်ကန်ကန်ဆင်ခြင်နေတာနော်တင့်တယ်မတင့်တော့ဘူးဆိုတာကိုသိချဆင်ခြင်သုံးသပ်နေတာနော်ဆိုတော့အတ္တဆိုရဲနေတော့တဲ့လူဟာကိုယ်ရဲ့ဘက်ကိုမဆွဲတော့ဘူးတရားထုတ်လာလို့ဝိပဿနာဉာဏ်ရင်းကျင့်တန်လာတဲ့လူမဉဏ်ပုံညာဆိုရင်တော့ပြောဝေရမှရှိဘူးနော်ဆိုတော့တရားထုတ်လာလို့အတိဉာဏ်ကိုစိတ်နေသဘောထားကိုလေးနဲ့လာတဲ့လူရင်းတန်နေတဲ့လူဟာကိစ္စတစ်ခုလောက်တော့မယ်ဆိုရင်ပုပ်ကိုယ်ဇဲကိုဥစားမပေးတော့ပုပ်ကိုယ်ဇဲကိုထဲဖို့မစင်စားတော့နော်ဒီကိစ္စငါ့အတွက်ဘယ်လောက်အကျိုးရှိရှိမလဲဆိုတော့အဓိကသူမမေးတော့ဒီကိစ္စမှန်ကန်တဲ့ကိစ္စလား အားလုံးအတွက်အကျိုးရှိတဲ့ကိစ္စလားတဦးတယောက်အတွက်အထီးကဲမယ်ဆိုရင်တော့မလုပ်တော့အဲ့ဒီမှာမိမိကိုယ်လည်းပါတယ်မောင်ငါတော့အထီးကဲခံပြီးသူများအကျိုးရှိအောင်လုပ်မယ်လို့မဖြစ်နိုင်ဘူးအဲ့ဒါအလကားဟိုစကားလောက်အောင်ပြောတာနော်အဲ့တော့ကိုယ်လည်းပဲအကျိုးရှိအောင်အများလည်းပဲအကျိုးရှိအောင်ဒီစဉ်းစားပြီးလုပ်မယ်နော်ကိုယ်လည်းပဲအကျိုးရှိအောင်လို့ပြောတဲ့အတွက်ကြောင့်အတ္တဆွဲကြည့်လို့မဆိုနိုင်ဘူးနော် and joyous အဲ့ဒီလူကပျော်လဲပျော်ရွှင်တယ်နော်ရှင်လန်းတဲ့စိတ်ရှိတယ်ဟုတ်အသိဉာဏ်နဲ့စိတ်ဓာတ်ကြီးမားလာလေလေလွတ်လပ်မှုပိုရှိလေလေခိုင်မာမှုပိုရှိလေလေနော်အကြောင်းအကျိုးကိုမှန်မှန်ကန်ကန်စဉ်းစားနိုင်လေဆင်ခြင်နိုင်လေမှန်မှန်ကန်ကန်ဆုံးဖြတ်နိုင်လေပြီးတော့ဥပ္ပရောလည်းပဲကြည်လင်မှုရှင်လန်းမှုရှိလေလေဖြစ်လာတယ်နော်ဒါလည်းမကြသေးဘူး but also mentally healthyဒီချက်ကအမှန်တန်ရေးကြည့်တယ်နော်။ဒါကိုအထူးလေးလေးစစသဘောပေါက်စေချင်ပါသေးတယ်နော်။အသိဉာဏ်နဲ့စိတ်ဓာတ်မြင့်မြတ်မှုရှိမှ mentally healthy ဖြစ်မယ်။စိတ်ကကျန်းမာမယ်နော်။အဲ့တော့အဲ့ဒါကိုအပြန်အမြန်ဟန်လာစဉ်းစားပါ။လောဘကြီးလို့နဲ့သူက mentally healthy ဖြစ်မှာ။မဖြစ်တော့။နော်။တကူကောင်းဆန်လို့နဲ့သူက mentally healthyစိတ်ကြမ်းမှမှုရှိနေမှာအကြည့်နေပါဘူး။ကိုယ်ကြီးမစားတဲ့သူက mentally healthy စိတ်ကြမ်းမှသူမဖြစ်နိုင်ဘူး။အင်မတန်ရိုးရယ်လောဒါတကယ်အခြေခံသဘောလေးတွေနားလည်ဖို့ရဘာမှမဖြစ်ဘူး။အေးအေးစိတ်စဉ်းစားကြည့်တယ်နော်။ mentally healthy ဖြစ်ဖို့ဆိုတာကအဲ့ဒီစိတ်ကနဲ့အပညာရင့်ကျက်မှုကြီးပွားမှုရှိမှဖြစ်မယ်။နည်းနည်းလေးရင့်ကျက်လာရင်နည်းနည်းလေး healthy ဖြစ်လာမယ်။ဒါရင်လုံးပြည့်ရင့်ကျက်သွားရင်တော့ရခင်လုံးကြီး healthy ဖြစ်သွားပြီလို့ပြောလို့ရတယ်နော်အဲ့တော့အခုခေတ်မှာလူတော်များဟာအသိဉာဏ်နဲ့စိတ်ကြရင်ကျက်မှုလေးနဲ့မှုမြင့်မြတ်မှုရှိဖို့အတွက်အချိန်စိတ်မပေးဘူးဒါကြီးလို့မဆိုလို့ဘူးနော်ဒါကြီးတို့ဒီမှာရှိတဲ့ပြဿနာကတော့အကြောင်းသိပြီးသားပဲနောက်တက်လာမဲ့လူငယ်တွေအတွက်ဒီဖုံးဖုံးကပို့ပြီးတော့စဉ်းစားတာနော်ဒါဒီပေးစေခြင်းနဲ့ဒါကြီးတို့အိမ်မှာသားတွေသမီးတွေလူတွေဒီမတွေညီတွေညီမတွေရှိမယ်နော်ဒီမကြီးတို့အိမ်မှာလည်းရှိမှာပဲအဲ့တော့သူတို့ပို့ပြီးတော့နားလည်စေချင်တယ်တကယ်ဘဝမှာအောင်မြင်တဲ့သူဖြစ်စေချင်စိတ်လည်းပဲတကယ်ကြမ်းမာလို့ဖြစ်စေချင်အဲ့တော့လောဘကြီးလို့ရင်စိတ်မကြမ်းမာဘူးဒေါသကြီးလို့ရင်တော့စိတ်ကမကြမ်းမာမကြမ်းမာတော့ဘူးနော်မာနကြီးလို့ရင်စိတ်ကမကြမ်းမာတော့ဘူးနော်လောဘဒေါသမာနကြီးလို့ရင် rational တော့ဖြစ်မှာမဖြစ်နိုင်တော့ဘူးညှတာတဲ့အမြင်မဖြစ်နိုင်တော့ဘူးနော်အကျိုးကြောင့်ကြိုက်အောင်သူမစဉ်းစားတော့ဘူးနော်သူလှည့်ပတ်တော့မဟုတ်တော့ဟုတ်ဖြစ်အောင်သူလုပ်တော့လက်ရှိမှာဖြစ်တော့နော်အဲ့တော့အဲ့ဒါလို့မဖြစ်တဲ့လူကစိတ်ကြည်လင်ရှင်းလားမှုမရှိနိုင်တော့ဘူးနော်ပြီးတော့စိတ်တက်ခိုင်မာတဲ့လူရင်းကျက်တဲ့လူလည်းမဖြစ်နိုင်တော့ဘူးနော်ဒါဒီအားလုံးဟာဆက်နေတယ်နော်တစ်ဆက်တည်းပဲတစ်ခုချင်းတွဲထုတ်လို့မရနိုင်ဘူးနော်စိတ်တက်တဲ့အသိညာရင်းကျက်မှုကြီးပွားမှုနဲ့လွတ်လပ်မှုခိုင်မာမှုမှန်မှန်ကန်ကန်သိမြင်မှုနဲ့ကြည်လင်ရှင်းလားမှုဟာခွဲထုတ်လို့မရဘူးတွဲနေတယ်နော်ဒါတွေမကဘူးစိတ်ရဲ့ကျန်းမာဘူး So mental health and sickness are outcomes of right and wrong living respectively ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံစဉ်းစားပုံတွေးခေါ်ပုံသဘောထားတွေမှန်နေ mental health ဖြစ်တယ်နော်ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံလုပ်ပုံတိုင်ပုံစိတ်နေသဘောထားတွေမှားနေရင် mental sickness ဖြစ်တယ်နော်ရိုးရိုးလေးပဲအင်မတန်ရှင်းတယ်နော်ဟုတ် mental health is in the last analysis နော်နောက်ဆုံးအများကြီးတွေလာသုံးသပ်ပြီးတော့နောက်ဆုံးအဆင့်အဆင့် analyze လုပ်လိုက်ရမယ်ဆိုရင်နော်နောက်ဆုံးအဆင့်ကောက်ချက်ချရမယ်ဆိုရင်စိတ်ရဲ့ကျန်းမာရေးဆိုတာဘာလဲဆိုတော့ a manifestation of right livingနော်မမှန်ကန်ကန်သဘောထားမှန်မှန်နဲ့ပြောရဆိုတာမှန်မှန်နဲ့လုပ်တာကိန်းတာမှန်မှန်နဲ့ကိုယ့်ဘဝကိုကိုယ်နေသွားတာဟာအဲ့လိုနေသွားခြင်းဟာ mental sick health ကိုအထောက်အကူပေးတယ်နော်ဆိုတော့စိတ်ရဲ့ကျန်းမာမှုဆိုတာအနေထိုင်ပြောဆိုစိတ်ရဲ့သဘောထားမှန်ကန်မှုရဲ့အကျိုးတရားရက်လာပဲအကောင်ထည်ပဲအဲ့တော့လူတစ်ယောက်မှာစိတ်မကျန်းမာဘူးဆိုရင်ဒီဘာလို့လဲဆိုတော့ဒီကိုယ်သူမေးဘူးကောင်းတယ်သူများပြောရင်လည်းကြက်ချင်မှကြက်တယ်နော်Mental illness is a symptom of failure to live according to the requirements of human nature. တော့ mental illness ဆိုတဲ့စိတ်ရမကြမ်းမှမှုဟာဘာကြောင့်ဖြစ်လဲဆိုတော့လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဖြစ်တာပါတဲ့နော်လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဆိုတော့လူသဘာဝရဲ့လူအပ်ချက်ဆိုတော့ဒါလဲလို့မေးစရာဖြစ်ပြီနော်အဲ့တော့ human nature လို့သူသုံးထားတော့ဒီ nature ရဲ့ရှိမှာ human ကျတာပါနေတော့ပြုတ်ထားတဲ့ငါတို့လုံးကိုပေါ်လိုက်ရင်ဘာထွက်လဲ animal nature ဆိုတော့လည်းရှိအောင်ပါလေနော်အဲ့တော့အခုလိစ္ဆာန်တွေကိုကြည့်မယ်ဆိုရင်တို့မှာလောဘရှိတယ်ဒေါသရှိတယ်နော်ဒီကောင်ကိုတတ်ဖြတ်ပြောစားနေကြတယ်နော်ဒါတို့မှာသေချာကြည့်ရင်တွေ့ရလိမ့်မယ်အဲ့ဒီလိစ္ဆာန်တွေမှာစိကတ်တစ်ခုတော့ရှိတယ်ဒီဘုံဘုံကတော်ရမှနေတာလိစ္ဆာန်တွေအများကြီးကြားရမှနေတာလိစ္ဆာန်တွေမှာစိကတ်ရှိတယ်ဆိုတော့တွေ့ရတယ်အားလုံးတော့မဆိုလို့ဘူးနော်လေဆန်တိုင်းတော့မဆိုးလို့တချို့လေဆန်တွေတော့တော်တော်စီးကမ်းရှိဆိုတော့ဘာဖြစ်ဖြစ်တော်တော့မှဦးမငှက်တွေကိုအစာကျွေးထားတဲ့ကောင်အကောင်ကြီးကအကောင်ငယ်တွေကိုအတင်းအနိုင်လိုက်တော့သူကြီးကကုန်စားသွားတာနော်တကူကောင်းဆန်တယ်နော်ဦးမတော်ကြီးကကြီးရှိတယ်ရောအကြီးကနေတဲ့လားအဲ့ထက်မှငှက်ငယ်လေးတွေလည်းတွေ့ရတယ်နော်ဒီကိုရောင်လေးတွေအညိုရောင်လေးတွေနဲ့ခင်းသေးသေးလေးတွေစားကလေးလောက်နဲ့ခင်းဒီငှက်ကလေးတွေကတို့လားစားနေဟိုအကောင်ကြီးကလမ်းနားရင်တို့ကကုန်ဖျက်ရတာမဖျက်နဲ့ပဲအကောင်ကြီးကစိတ်နော်အနိုင်လိုက်နော်ဒါ animal nature သူလက်စားပါစေကိုလက်စားပါစေဆိုတဲ့သဘောထားမျိုးသိလိမ့်ဆံမှာမထားနိုင်ဘူးနော်အဲ့တော့တချို့လူတွေမှာအဲ့လိုသဘောထားမျိုးရှိတယ်နော်အဲ့တော့ဒါကလူမှာ animal nature နဲ့ human nature နှစ်မျိုးရောနေတယ်လို့ပြောလို့ရတယ်နော်အခုအဘိဓမ္မာတွေပါလေးနေတာကိုရင်တွေ့လိမ့်မယ်စေတသိက်ပိုင်းမှာနော်အကုသို့စေတသိက်လည်းရှိတယ်ကုသို့စေတသိက်လည်းရှိတယ်နော်ကုသို့စေတသိက်ပိုင်းကတော့ human nature ပဲအကုသို့စေတသိက်အပိုင်းဟာ animal nature ပဲနော်အဲ့တော့အဲ့ဒီကုသို့အပိုင်းမှာရှိနေတဲ့လူရဲ့အဲ့ဒီ human nature ရဲ့တောင်းဆိုမှု requirements နော်လိုအပ်ချက်တောင်းဆိုမှုအဲ့ဒါကိုဖြည့်ဆည်းပေးနိုင်ရမယ်အကောင့်ထဲပို့နိုင်ရမယ်နော်အကောင့်ထဲပို့နိုင်မှသာစိတ်ကကျန်းမှာပဲအကယ်၍လူတစ်ပါးဝဖြစ်တဲ့မြင့်မြတ်တဲ့စိတ်တွေကိုအကောင့်ထဲမပို့နိုင်ဘူးဆိုရင်စိတ်မကျန်းမှာတော့ဘူးအဲ့တော့ကိုရင်းစားရဲဆိုတာမြင့်မြတ်တဲ့စိတ်ပဲဒါဟာ requirement of human nature တခုနော်မေတ္တာကရုဏာ human nature နော် requirement of human nature နော်ယူသားမှုကြောက်မှမှုတတိတမာတိပညာဒါတွေအားလုံးဟာလူတဘာဝလူအပ်ချက်နော်အခုလူတွေကများသောအားဖြင့် animal nature ရဲ့ requirement ကိုဖြည့်ဆည်းပေးနေကောင်းကောင်းစားမယ်ကောင်းကောင်းကြည့်မယ်ကောင်းကောင်းနားထောင်မယ်နော်ကိုယ်ငါနိုင်မယ်ငါ့ကိုသူနိုင်မယ်ဒါ animal nature နော်တို့လုံးကြီးကင်းဖို့တော့မလွယ်သေးပါဘူးနော်တို့တော်လည်းပဲသိထားလို့ရှိရင်တော့ထင်းလို့ရတယ်နော်ထင်းထားပြီးတော့အဲ့ဒီကောင်းတဲ့ဘက်က human nature ကိုအားပေးမယ်ဒါတခြားလေ့ကျင့်သွားမယ်ဆိုရင်နေခြင်းညခြင်းမရတော့ဘူးနော်တကယ်ကြိုးစားကြည့်နှစ်ပေါင်းများစွာကြာလာတဲ့ခါမှာသဘောထားတွေအင်တန်လေးနှစ်လာတယ်အင်တန်မြင့်မြင့်လာတယ်အင်တန်သိခံနိုင်တယ်အင်တန်ခွလုံးနိုင်တယ်ဖြစ်လာတယ်နော်အဲ့လိုဖြစ်လာလေလေစိတ်က selfie ဖြစ်နေတယ်ကြမ်းမာနေတယ်နော် The closer we are to arriving at the model of human nature နော်အဲ့ဒီ human nature ဆိုတဲ့ကောင်းတဲ့ model နော်အဲ့ဒီကောင်းတဲ့ဘက်ကိုကြီးလာလေလေတဲ့နော် The greater are our freedom ဘယ်လိုမှမလဲပဲကြီးလာနေတယ်โอ้มีละละละนี่เนาะปุ๊บๆโกละละได้ดูผิดฉินล่ะไม่ละละได้ดูผิดฉินล่ะรู้มั้ยเนี่ยฉินหลุดได้แม้ผีมาเว้ยเนาะละละได้ดูผิดฉินล่ะเว้ยเอ้าอย่าอ๋อบิโลลงมาเลยบดุสีอ่ะตองมาบดุสีก็มาตองไม่อยากหูเนาะแต่เจ้าอเส้นอเม่นซ้นผิดแต่ละละหมู่โกบดุสีก็มาตองไม่อยากหูเนาะตัวเส้นเที่ยนี่ผิดละมาเลยอ่ะเนาะဒါရင်မကားသေးဘူးနော် The greater are our freedom and our well-being well-being ဆိုတာကိုယ်ရောစိတ်ရောချမ်းသာနေတာနော်ကျန်းမာနေတာမျိုးထင်လို့ကောင်းနေတာနော် well-being အဲ့တော့စိတ်ရောကိုယ်ရောချမ်းသာဖို့ဟာဘယ်လိုလုပ်ရမလဲဆိုတော့ကိုယ့်ရဲ့ကောင်းတဲ့စိတ်ထားတွေကိုကောင်းတစ်ချက်ကောင်းလို့ရမယ်နော်လွတ်လပ်တဲ့လူဖြစ်လာအောင်မလုပ်ရမလဲဆိုတော့ကောင်းတဲ့စိတ်ထားတွေနော်အင်းဒါလေးနဲ့တက်မှန်ကန်တဲ့အသိဉာဏ်လေးကို့မှာကြာလေးလေးအားကောင်းလေးလေးဖြစ်လာအောင်လုပ်ရမှာ။အဲ့ဒါကိုရထားလို့ပါလေ။ပြင်ပကတခါလေးအချိန်ကြီးရ လို့လို့ကိုင်လို့မဖြစ်တာမလို့လာတာဘယ်လို့မှတဘောမထားတော့ဒါဟာအရင်မကြည့်ပါဘူးဒါအခြေအနေကဖြစ်နေရတာပါနော် To be driven by irrational passions is to be mentally sick To be driven ဆိုတာအနောက်ကနေချိန်ကျုပ်ပြီးတော့မောင်းနေတယ်အဲ့ဒါ driven နော်မနွားတွေဘာတွေမှာဆဲတက်တာပြီးတော့နောက်ကနေဆက်ဆူချုံရင်းနဲ့ထိုးတယ်အဲ့ဒါ driven ပဲမောင်းတာနေတာကိုခန်းနေရတာနော်အဲ့တော့ irrational passion ဆိုတာကအကျိုးကြောင်းစင်ရင်မှုနော်ညှက်တယ်မညှက်ဘူးဖြစ်တဲ့တယ်မဖြစ်တဲ့ဘူးဆိုတာကိုမစင်ရင်နိုင်တဲ့ပြင်းထန်တဲ့စိတ်အလိုဆန္ဒအဲ့ဒါ passion နော် passion ဆိုတာပြင်းထန်တဲ့အလိုဆန္ဒလောဘကြောင့်ဖြစ်တာလည်းရှိမယ်ဒေါသကြောင့်ဖြစ်တာလည်းရှိမယ်မာနကြောင့်ဖြစ်တာလည်းရှိမယ်နော်ပြင်းထန်တဲ့စိတ်ရဲ့ဆန္ဒအဲ့တော့အဲ့လိုကျိုးကြောင်းစင်ရင်မှုမရှိတဲ့ပြင်းထန်တဲ့အလိုဆန္ဒရဲ့မောင်းနေနေမှုကိုခံရတာဟာတဲ့ to be mentally sick စိတ်မကြောက်မှဖြစ်နေတာ ਨੇ ပြည်ပြပါပဲအဲ့တော့လောဘကကိုယ်သွားမှုနေပြီဆိုရင် driven by irrational passion ဖြစ်နေတယ်ဒေါသအကြီးကြီးနဲ့ကိုယ်ကသွားမှုလာခံရပြီဆိုရင် driven by irrational passion ဖြစ်နေတယ်အဲ့လိုပဲမာနလည်းဒီတိုင်းပဲမနာလိုဘုံတုံမှုအများကြီးွားတာမနာလိုတော့ဘာလို့ဒါလည်းဒီတိုင်းပါပဲနော်အဲ့လိုဒီပါစိတ်မကြမ်းပါဘူးနော်အဲ့တော့အဲ့ဒီရှုထောင်းကနေကြည့်မစင်စိတ်ကြမ်းပါတဲ့လူတော်တော်နဲ့နဲ့တယ်လို့ဆိုနေတယ်နော်အဲ့တော့ဘသူတွေကကြမ်းပါမလဲဆိုတော့ကိုယ်လောဘကိုကိုသိရင်လောဘပင်ရှိတော်လည်းပဲငါဘူးတူဘူးချင်းကျင်လိုက်နော်သူလည်းအကျိုးရှိအောင်ပါလဲကျိုးရှိဒေါသဖြစ်နေတယ်ကိစ္စတစ်ခုအဆင်မပြေလို့ဒေါသဖြစ်နေကိုဒေါသကိုကိုသိလို့ရှိရင်ဒီကိစ္စအဆင်ပြေအောင်တော့ငါပြောမယ်ဒါပေမဲ့ပြင်းပြင်းထန်ထန်ကြီးထိခိုက်သွားအောင်ညံ့တော့စကားလုံးကျဉ်းကျဉ်းနဲ့လည်းမတုံဘူးကိုသိပြောင်းလည်းမလုပ်ဘူးအဆင်ပြေအောင်တော့ကြိုးစားမယ်ဒါဆိုရင် rational ဖြစ်လာပြီနော်နည်းနည်းတော်လာတယ်ဒါကြောင့်လောဘဒေါသတုံမှာတတိပါလာလို့ရှိရင် rational ဖြစ်လာတယ် irrational မဖြစ်ဘူးနော်မာနကြီးနေဆိုတော့ကိုကပညာကုန်အဆင့်တန်ရာဇုစတရားဖြင့်မြင့်မားတဲ့သူကိုအောင်နေတဲ့လူကိုဓာတ်လူကြီးလူဆက်ဆံမှာခက်တယ်နော်ဆက်ဆံကြည့်ဘူးကိုမနာကိုတိနည်းနည်းရှော့လို့အလုံးကျဉ်းကြီးဖြစ်သွားတယ်နော်ဒါလေးအားလုံးကတော့ပစ္စည်းဥစ္စာဘုံပတာသနာရာဇုစတရား incident အခြေအနေရအကျိုးပေးကောင်းလို့ဖြစ်နေတာပါတကယ်ကိုအဆန်းဆန်းနဲ့ရလာလို့တကယ်ပြောမယ်ဆိုရင်တော့မပြောရတာမလွယ်ပါဘူးနော်ကိုဆန်းဆန်းနဲ့ကိုရတယ်ရှိတော့ရှိမှာပေါ့ဒါပေမဲ့တော်တော်များများပြစ်ဆံမှာအခြေအနေကောင်းနေလို့ရတာပါနော်တနည်းရှိကြမှာရှိပါနော်ကိုယ့်လက်ထံမှာအများအားမြဲနေမလို့စုံနေဘူးစုံချိုးသွားနေတယ်နော်အဲ့တော့ကိုယ်အဆင့်တန်းမြင့်ခဲ့တဲ့အချိန်မှာတုန်းက irrationally နော်တခါတည်းကိုအလုံးအကျုံမနာကြည့်ခဲ့တယ်ဘယ်ဝင်နေသူ့မှာရှိနေတာကြီးဒီနေ့စုံချိုးသွားလို့ရှိရင်သူဘယ်လိုနေမလဲတော်တော်ခံရခဲ့ပါနော်ဒီတော့လည်းဒီတုန်းနဲ့မဟုတ်တော့ဘူးအချိန်လုံးကသူကသူများပေါ်မှာဘယ်လိုသဘောထားမျိုးထားခဲ့တာဆိုတော့သူ့ပေါ်မှာရောသူများကဘယ်လိုသဘောထားမှာအဲ့ဒီအချိန်မှာသူ့ကိုလည်းမတွင်းတော့ဘူးနော်အဲ့တော့ဒါလေးအလုံးကအခြေအနေရလောက်ရတာလားနော်အဲ့တော့အဲ့ဒီအလုံးအကင်ကိုနှီးပြီးတော့ကို့ကိုငါဘယ်သူပဲလို့ဒီလိုခိုင်ခိုင်မာမာကြီးဆွဲတဲ့အဆွဲမျိုးကိုသူက role လို့ခေါ်တယ်နော် role ဆိုတာဥမာကရုပ်ရှင်တို့ဘာလို့မှဇက်ဆောင်အခန့်ကဏ္ဍရှိတယ်နော်ဘယ်သူကလူကြီးနေရဘယ်သူကလူငယ်နေရဘယ်သူကလူမိုက်နေရဘယ်သူကတော့တနာစရာကောင်းတဲ့ဇက်ကောင်နေရနေရာယူလိုက်ရတယ်နော်เนี่ยอีปิสารันตะคูก็นะก็ละคําว่าแซ่ส่งที่ส่งเนี่ยหลูอ่ะตุ๊กตุ๊กงาตะยส่งနေတာပါလားဆိုတာကိုသိနေလို့ရှိရင်သူ့ဇလန်းကိုလည်းသူပြီးပြီးပြင်သေးဆောင်တော့လို့ရတယ်เนาะသူ့မှာလည်းသူထိခိုက်အောင်မလုပ်လိုက်တယ်เนาะအကယ်၍ตุ๊กตุ๊กงาตะยส่งနေတာပါလို့မသိလို့ရှိရင်သူတော့ခံစားရတော့เนาะအဲ့တော့အဲ့ဒါလေးလည်းနည်းနည်းစဉ်းစားကြည့်နေဒီအကြောင်းအရာကိုတော့နောက်တစ်ခါမှရှင်းပြီးအေးစစ်စစ်ตบบ่าวบ่เปียจินเนาะเออเราพวกเราบวชไปฉินี่ล่ะลุกขึ้นเนี่ยลุกขึ้นลุกเนี่ยได้กูลุกเนี่ยลุกกูอกางซุงขึ้นเอาลุกมั้ยอะหมายชื่อชื่อเอาลุกดีลุกห่างาลุกกูจะมาไม่ทันเนาะแล้วลุกจะมาไม่ทันด้วยฉินี่ลุกละแต่สิ่งนี้ลุกได้เนาะ แล้วปูပြီးတော့ลุกละတဲ့လူปูပြီးတော့เอี้ยงတဲ့လူเนาะငင်းချမ်းတဲ့သူပျော်ရွှင်တဲ့သူအများအကျိုးကိုတကယ်ခတိရောက်စွမ်းဆောင်နေတဲ့သူတွေဖြစ်စေချင်ပါတယ်နော်အဲ့ဒါလည်းကိုယ့်အကူဖြစ်အောင်လုပ်မှားပဲရမယ်နော်ဒါကသူများကိုရင်ပြောတာမဟုတ်ပါဘူးဒီကိုမုန်းကိုယ်တိုင်လည်းပဲ ကိုယ်ကိုယ်လည်းပဲအကျိုးရှိအောင်အတန်းနေခြင်းပါပဲ။အများအကျိုးလည်းပဲတော်တော်ဆောင်ရွက်ခြင်း။ကိုယ်ဆောင်ရွက်လိုက်လို့ဒုညာချမ်းသာသွားတာကိုသိရတာတော်တော်ပျော်စရာကောင်းတာပဲနော်။အကျိုးတစ်ဖြင့်ပြောရမယ်ဆိုရင်စောစောတုန်းကပြောတယ်လို့ပဲ။အခုတချို့တကာဒီမှာလာလာပဲပြောတယ်။တပိတော့ဗျာအရှင်ဖျားသိခွေလေးကိုဘုသူစီရရ။အဲ့လေးနားထောင်ပြီးတော့တပိတော့ကျွန်တော်စစ်ချမ်းသာ။နောက်တော့တပိတော့နောက်ထပ်ရအောင်ရှာတယ်။အခုအမြဲတမ်းနာပါလေ။အမြဲတမ်းလည်းပဲတရားထုတ်ပါလေ။အဲ့လိုကြားရရင်အင်မတန်ပြောတာပဲ။နော်တနည်းအားဖြင့်ဟိုနဘွားအင်္ဂဉ္ဇဆရာကောင်းတယ်ဒီလိုခံစားနော်ကိုဘွားကိုအင်္ဂဉ္ဇနဲ့ကိုကြောင့်သူများချမ်းသာသွားတယ်လို့သိရတာလောက်ဂျင်းနဲ့ဆရာကောင်းတာတော့မရှိတော့ဘူးနော်အဲ့တော့အားလုံးပဲအများကြီးဆိုဆောင်းနေတဲ့သူတွေဖြစ်စေချင်တယ်နော်ဖြစ်အောင်ကြိုးစားကြပါ